Welcome to the Voice of America in Burmese.
မြန်မာပြည်သတင်းရှင်များဘေးကင်းလုံခြုံနဲ့မနေ့ခင်းဖြစ်ပါစေများ VOA American အသံရဲ့2024ခုနှစ်အောက်တိုဘာ5ရက်စနေနေ့ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းတိုက်ရိုက်ထုတ်လွှင့်နေရပါဗျာမနေ့6နိုင်ရနေ့ခွန်တိုင်းတက်စမဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ညီငယ်ကြီးကတာဝန်ယူသွားမှာပါဗျာ
အီရန်ရဲ့မီဇိုင်းတို့နဲ့တိုက်ခိုက်မှုအတွက်ဘယ်လိုတုံ့ပြန်မလဲဆိုတာအစ္စရေးကမဆုံးဖြတ်ရသေးပေမဲ့အီရန်ရေနံရင်းတွေကိုမထိခိုက်အောင်စဉ်းစားဖို့အမေရိကန်သမ္မတကတိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့အီရန်ရဲ့မဟာမိတ်တွေတိုက်ခိုက်မှုအတွင်းဆေးရုံစည်းကမ်းတွေကိုအကာအကွယ်ပေးဖို့ WHO ကပန်ကြားလိုက်ပါတယ်။ရိုဟင်ဂျာနေရပြန်ရေးအာဆီယံမှာမလေးရှား PR ပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေပြီးမှတော့စကိုင်းတိုင်းဖူးတလင်းနဲ့ခရင်ပြည်နယ်ညောင်လေးပင်ခရိုင်တွေကစစ်ရေးအခြေအနေသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိတယ်လို့မုံရွာမှာစစ်ကောင်စီဘက်ကလုံခြုံရေးနဲ့အတူတကောင်စင်းကောက်ယူနေတဲ့အခြေအနေတခါအိန္ဒိယထိုင်းနဲ့မြန်မာကြားကနယ်စပ်ကုန်သွယ်ရေးအလားအလာနောက်အောက်တိုဘာ9ရက်တိုက်ခိုက်မှုတစ်နှစ်ပြည့်ချိန်အစ္စရေးရောက်မြန်မာနိုင်ငံသားတွေအခြေအနေစတဲ့စိတ်ဝင်စားဖွယ်သတင်းဆောင်မတွေကိုစတိုက်တင်ဆက်ဖို့ရှိပါတယ်ပတ်စင်ကဏ္ဍရေးထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်ညခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲအောင်တဲ့တဲ့တွေကိုဒေါက်ကင်မျိုးသက်ကကြီးညာပေးပါမယ်။အ
ီရန်ရဲ့မစ္စိုင်းတုံးနဲ့တိုက်ခိုက်မှုအတွက်ဘယ်လိုတုံ့ပြန်မလဲဆိုတော့အစ္စရေးဘက်ကမဆုံးဖြတ်ရသေးကြောင်းနဲ့အစ္စရေးအနေနဲ့အီရန်ရဲ့ရေနံထွန်းတွေမထိခိုက်စေဖို့စဉ်းစားတင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချန်နဲ့အင်မီရိုသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘယ်လိုတုံ့ပြန်မလဲဆိုတော့အစ္စရေးဘက်ကစဉ်းစားပြီးချိန်မှာအစ္စရေးအရာရှိတွေနဲ့ဆွေးနွေးမယ်လို့လည်းပြောပါတယ်။အမေရိကန်ဆိုရင်တော့အီရန်ရေနံထွန်းတွေအစားတခြားပြစ်မှတ်ရွေးဖို့စဉ်းစားမယ်လို့ပြောပါတယ်။အီရန်ကအင်ကာညာဘက်မှာအစ္စရေးကိုပက်ထင်းတက်မစ္စိုင်းဒုံးကျည်200လောက်နဲ့ပစ်ခတ်ခဲ့တဲ့နောက်အစ္စရေးနဲ့အီရန်ရဲ့ဒေသရင်းမဟာမိတ်အဖွဲ့တွေကြားတစ်နှစ်ကြာပဋိပက္ခအခြေအနေဟာအရှိန်အမြင့်ဆုံးဖြစ်သွားခဲ့တာပါ။အီရန်ရဲ့ပစ်ခတ်မှုအတော်များများကိုအမေရိကန်ရေတပ်ကဂျာဝင်ဖျက်ထုတ်ပေးခဲ့ပါတယ်။အစ္စရေးအနေနဲ့အီရန်သမ္မတကတခြားဟက်စ်ဘိုလာတို့ဟူသီလက်နက်ကိုင်အဖွဲ့တို့လိုဘယ်လိုပဲတိုက်ခိုက်လာလာပြန်ပြီးတုံ့ပြန်ခွင့်ရှိရလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့အရက်ဖက်ထိခိုက်တိုက်ဆုံမှုမရှိအောင်တော့တိတ်တရိထားမယ်လို့လည်းပြောပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကအစ္စရေးနဲ့ပတ်သက်ပြီးနောက်ဆုတ်ပေးမှာမဟုတ်ကြောင်းတောက်ကြနေ့မှာမော်ဇီလာဘလီဝစ်ပြူပွဲကိုရှာရှာပတ်ပတ်တက်ရောက်လာပြီးပြောကြားခဲ့တဲ့နောက်မှာအခုလိုသမ္မတဘိုင်ဒန်ကပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာမှာစစ်မဲ့ဖြစ်ပေါ်နေတာနှစ်နှစ်တည်းဝင်လာချိန်မှာပဲ WHO ကဖတ်ကျမ်းမာရေးအဖွဲ့ကြီးကအစ္စရေးနဲ့ဒေသရင်းပြောမပြနိုင်လောက်ခံစားနေရတာရဲ့အဆုံးသတ်ဖို့တောင်းဆိုလိုက်သလိုကျမ်းမာရေးဆောင်ရှောက်မှုဆိုင်ရာတွေကိုမတိုက်ခိုက်ဖို့နဲ့အကာအကွယ်ပေးချဖို့မှန်ကြားလိုက်ပါတယ်။မနေ့ကအောက်တိုဘာ9ရက်မှာဟာမတ်စ်နဲ့တခြားလက်နက်ကိုင်အဖွဲ့တွေကအစ္စရေးကိုကြောက်မဲ့ဖို့တိုက်ခိုက်ခဲ့ရကနေနောက်ဆက်တွဲအဖြစ်နဲ့တောင်းတဲ့ချီရဲ့ပြည်သူတွေတေချာထဏ်ရရသလိုအစ္စရေးဂါဇာအနောက်ဘက်ကဒေသနဲ့အခုဆိုလေဘနွန်မှာပါတန်းတဲ့ချီရဲ့ဒေသခံတွေအိုးအိမ်ပြောင်းရွှေ့ခဲ့ရတာဖြစ်ပါတယ်။အစ္စရေးဆိုင်ရာ WHO အထူးကိုယ်စားလှယ်ဒေါက်တာမိုက်ကယ်တီရင်းကတော့အစ္စရေးမှာအောက်တိုဘာ9ရက်အတိုက်ခိုက်ခံရမှုဟာအမေရိကန်မှာ 9/11 အကြမ်းဖက်တိုက်ခိုက်မှုခံရတာနေ့လိုခြေကဲပွဲကြီးမားတဲ့ဖြစ်ရတစ်ခုဖြစ်ကြောင်းတောက်ချတဲ့ဂျန်နီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။လူပေါင်း 1,000 ကျော်ဟာအပျက်စီးပုံနဲ့အောက်ရောက်နေစေဖြစ်ပြီးထပ်တလဲလဲအတိုက်ခိုက်ခံရတာဆင်းဝင်တတ်မလုံလောက်တာရှေ့ပစ္စည်းနဲ့လောင်စာဆီမလုံလောက်ပဲဖြစ်နေတာကြောင့်ကျန်းမာရေးစနစ်ကိုအကြီးအကျယ်ထိခိုက်စေတယ်လို့ပြောပါတယ်။ဂါဇာကျမ်းမာရေးဌာနရဲ့အတိုက်ခိုက်ခံမှုအနည်းဆုံးအကြိမ်900ကျော်ရှိနေပြီးသေဆုံးရသူ960ကျော်တယ်လို့လည်း WHO ကပြောပါတယ်။ဒါ့အပြင်ဂါဇာမှာရှိတဲ့ဆေးရုံတွေရဲ့ထပ်ဝက်လောက်ပဲလဲပတ်နိုင်တော့တယ်လို့လည်းပြောပါတယ်။မကြာသေးခင်ကပဲယူကရိန်းကဝင်ရောက်ထိုးစစ်ဆင်ခဲ့တဲ့ရုရှားပိုင်နဲ့ Kharkiv ဒေသကနေယူကရိန်းအရှေ့မြောက်ပိုင်းမှာရှိတဲ့ဆန်မီဒေသကိုတောက်ရောက်ခဲ့တယ်လို့တောက်ကြနေမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်။ရုရှားပိုင်နဲ့နယ်စပ်ဒေသတွေယူကရိန်းတပ်တွေရုတ်တရက်ဝင်ရောက်ထိုးစစ်ဆင်ခဲ့ပြီးနယ်မြေထိန်းချုပ်ထားနိုင်ခဲ့တာဖြစ်ပါတယ်။အခုလိုကတ်စ်ဒေသကိုဝင်ရောက်တိုက်ခိုက်တာဟာတကယ်မဟာဗျူဟာစစ်ဆင်ရေးတစ်ခုဖြစ်ပြီးမဟာမိတ်တွေဘက်ကယူကရိန်းကိုယုံကြည်လာပြီးရုရှားကိုပြက်ပြက်သားသားနဲ့ဖိအားပေးနိုင်မှုဖြစ်ကြောင်းလည်းသမ္မတဇယ်လန်စကီက Telegram လူမှုကွန်ရက်မှာရေးပါတယ်။သူနဲ့တူထိတ်တန့်ယူကရိန်းတပ်မှုဗိုလ်ချုပ်ကြီး Alexander Sekelsky လည်းအမှတ်82လေကြောင်းတိုက်ခိုက်ရေးတပ်မဟာဌာနကိုတောက်ရောက်ပြီးကိုပိုင်နဲ့ကိုခုခံကာကွယ်နေတဲ့စစ်တီတွေကိုကျေးဇူးတင်စကားပြောပါတယ်။ယူကရိန်းကရုရှားပိုင်နဲ့တန်းဝင်ရောက်တိုက်ခိုက်တာအနောက်မဟာမိတ်နိုင်ငံတွေယူကရိန်းကိုရှေ့အထောက်ပံ့တွေပေးလာအောင်နဲ့ယူကရိန်းရဲ့လက်လုံနိုင်စွမ်းပြသတာဖြစ်ကြောင်းလည်းပြောပါတယ်။အ အခုလိုရုရှားပိုင်းနဲ့တဲဝင်ရောက်တိုက်ခိုက်နိုင်ခဲ့ပြီမှဒါယူကရိန်းရှေ့ပိုင်းဒေသတွေကိုဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတပ်တွေကိုတော့ဟန်တားနိုင်စွမ်းမရှိသေးပါဘူး
UAE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ၊ Damaho Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် UAE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါခင်ဗျ။
view american တန်ဟာစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရညာဒုက္ခသည်တွေမြန်မာနိုင်ငံပြန်ဖို့နိုင်ရင်မလေးရှားအနေနဲ့အာဆီယံရှေ့တောင်အာရှအဖွဲ့ကြီးတိုက်တွန်းဖို့မလေးရှားဝန်ကြီးချုပ် Abraham နဲ့တွေ့ဆုံစဉ်မှာမြစ်တာရက်ခံခဲ့တယ်လို့ Bangladesh ဂျာပြတ်အစိုးရခေါင်းဆောင် Nobel ဆုရှင် Mohammed Yunus ကတောက်ကြနေမှာပြောပါတယ်
။ We discussed the issue of safe repatriation of the forcibly displaced Myanmar nationals to Myanmar.
အတင်းအကျပ်မောင်းထုတ်ခံထားတဲ့မြန်မာနိုင်ငံကလူတွေကိုမြန်မာနိုင်ငံကိုလုံခြုံစွာပြန်ဖို့နိုင်ရင်ဆွေးနွေးပါတယ်။ရိုဟင်ဂျာတွေပြန်ဖို့နိုင်ရတဲ့အာဆီယံအသင်းကြီးကိုတိုက်တွန်းဆွေးနွေးပေးဖို့လဲမလေးရှားဝန်ကြီးချုပ်ကိုမြစ်တာရက်ခံခဲ့ပါတယ်လို့မဟာမတ်ဂျွန်နက်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အာဆီယံထိပ်သီးစည်းဝေးကိုလာမယ့်အောက်တိုဘာ6ရက်ကနေ7ရက်ထိလာအိုစ်နိုင်ငံမှာကျင်းပဖို့ရှိပြီးမလေးရှားကလာမယ့်2025အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုယူမှာဖြစ်ပါတယ်။ဝန်ကြီးချုပ်အန်ဝါအီဘရာဟမ်ဟာBangladesh မှာဝန်ကြီးချုပ်ဟောင်းရှိတ်ဟာရှင်နာအိန္ဒိယထွက်ပြေးခဲ့တဲ့နောက် Yunus ဂျာဖြတ်အစိုးရတက်လာချိန်မှာပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တဲ့လာရောက်တဲ့မလေးရှားခေါင်းဆောင်လည်းဖြစ်ပါတယ်။ဝန်ကြီးချုပ် Abraham နဲ့တွေ့ဆုံချိန်မှာအဓိက Ranger ပြန်ပို့ရေးကိစ္စဆွေးနွေးသလိုကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးယဉ်ကျေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်။ဂျပန်နိုင်ငံလုံခြုံရေးစီးပွားရေးနဲ့သဘာဝဘေးကာကွယ်ရေးအပအဝင်အဓိကမန္တန်ကြီး၅ခုကိုမြင့်တင်ပြီးဂျပန်နိုင်ငံကိုကာဝယ်သွားမယ်လို့ဝန်ကြီးချုပ်အသစ်ရှီကဲရူအီရှိဘတ်ကလွှတ်တော်မှာတောက်ချာနဲ့မူဝါဒဆိုင်ရာမင်ကုန်းမှာထည့်သွင်းပြောဆိုပါတယ်။ American Finance နဲ့မဟာမိတ်ပြုမှုကိုဆက်လက်ခိုင်မြဲအောင်လုပ်မှာဖြစ်တယ်လို့မြောက်ကိုရီးယားတရုတ်နဲ့ရုရှားချင်းချောက်မှုတွေကိုကာဝယ်သွားမယ်လို့လည်းပြောပါတယ်။ဒါအပြင်တရုတ်နဲ့ရုရှားဟာဂျပန်ပိုင်၄ပိုင်းနဲ့ကိုကျူးကျော်ဝင်ရောက်တယ်လို့ထည့်သွင်းဖော်ပြပါတယ်။လုံခြုံရေးဆိုင်ရာအခြေအနေတွေကိုပြောင်းလဲပြီးတော့ဂျပန်နိုင်ငံကိုကာဝယ်သွားမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ရုရှားဟာယူကရိန်းကိုကျူးကျော်တိုက်ခိုက်နေကြောင်းနဲ့ဒီလိုအခြေအနေမှာဒီကနေ့ယူကရိန်းခြေနေရာနောက်တနေ့အရှိအာရှဖြစ်သွားမလားလို့စိုးရိမ်နေကြကြောင်းနဲ့ဂျပန်ဝန်ကြီးချုပ်တစ်ကပြောပါတယ်။ရုရှားကိုပိတ်ဆို့အရေးယူမှုဆက်လုပ်ပြီးတော့ယူကရိန်းကိုထောက်ပံ့သွားမယ်လို့လည်းပြောပါတယ်။ဂျပန်နိုင်ငံစီးပွားရေးတိုးတက်အောင်ကောင်းမွန်လုပ်ဖို့နဲ့စင်အားဆက်ပြီးတိုးချဲ့မယ်အစီအစဉ်တွေလည်းချပြပါတယ်။ဝန်ကြီးချုပ်ဟောင်းဖူမီယိုကီရှိတာနှုတ်ထွက်သွားတဲ့အတွက်အရှိဘတ်ဟာအောက်တိုဘာ၁ရက်နေ့မှာဝန်ကြီးချုပ်ဖြစ်လာခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်တွင်ပိုင်ရဲ့ငင်းပွားနေတဲ့ပါရာဆောက်ကျွန်းတွင်အနည်းငါးဖက်နေတဲ့ဗီယက်နမ်ရေလုတ်သားတွေကိုတရုတ်ကမ်းခြေဆောင်တပ်ကအကြမ်းဖက်တိုက်ခိုက်တယ်ဆိုတဲ့ကိစ္စအတွက်ဖိလစ်ပိုင်ကတောက်ကြံနေမှာရှုံချလိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ29ရက်ကပါရာဆောက်ကျွန်းတွင်အနည်းငါးဖက်နေတဲ့ဗီယက်နမ်ငါးဖက်တမား10ယောက်ကိုတရုတ်ကမ်းခြေဆောင်တပ်တွေကတန်ထုတ်တွေနဲ့ရိုက်ပြီးဒေါ်လာထောင်ထောင်တန်တဲ့ငါးနဲ့ပစ္စည်းကရိယာတွေကိုလူယူသွားတယ်လို့ဗီယက်နမ်ဘက်ကဆွဆွဲပါတယ်။တရုတ်ကတော့ဒီဆွဆွဲချက်ကိုငြင်းဆိုပါတယ်။ဒီဖြစ်ရဖြစ်ပေါ်ခဲ့တာကိုတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရှိသူကအတည်ပြုခဲ့တာပါ။ပါရဆော့ကျွန်းတွင်အနည်းတရုတ်ပင်လယ်ပြင်လုံခြုံရေးတာဝန်ရှိသူရဲ့ဗီယက်နမ်ငါးဖမ်းသမားတွေပေါ်ဂျမ်ဖက်တိုက်ခိုက်တဲ့လောက်ရကိုပြင်းပြင်းထန်ထန်ရှုံချတယ်လို့ဖိလစ်ပိုင်အမျိုးသားလုံခြုံရေးအကြံပေးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်ကန့်ကွက်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနှီးပါကိုတရုတ်ကသူ့ပိုင်းကိုကြေကျော်ပြီးကမ်းခြေဆောင်သင်္ဘောတွေနေရာအထက်လွှတ်ထားတယ်လို့ကျွန်းတွေတိဆောက်နေပြီးစစ်ကမ်းတွေလည်းတိဆောက်နေတာဖြစ်ပါတယ
်စနေမနေ့ထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ VOE ကအခုထုတ်လင်းချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကိုလည်း VOE Burmese Facebook နဲ့ YouTube ကထုတ်လင်းချက်တွေမှာတိုက်ရိုက်ပတ်ချက်ပြုကြဖို့ဖိတ်ခေါ်ပါရစေ။အခုတော့မြန်မာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်တော့ပါမယ်။ပထမဆုံးတော့သတင်းပေးပို့ချက်တစ်ခုနဲ့စတင်ပါမယ်။တိုက်ပွဲတွေပြင်းထန်ခဲ့တဲ့ဘုတ်လင်မြို့နယ်ရဲ့အခြေရွာတွေကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်ရပ်သားထိခိုက်မှုတွေရှိနေတယ်လို့ဒေသခံ9000လောက်နေအိမ်မပြန်ရဲကြပဲဘေးလွတ်ရာရှောင်တိတ်နေရပါတယ်။စက်တင်ဘာလကုန်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်သား40လောက်သေဆုံးပြီး50နီးပါးကိုဖမ်းဆီးထားတယ်လို့လည်းကာဝေးတပ်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး ဖူတလင်မြို့နယ်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ
။စက်တင်ဘာလကောင်ကကူရော်ရဲစခန်းကနေဖူတလင်ကိုပြန်လာတဲ့စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်စစ်တပ်ကကြာဆုံးမှုများခဲ့တဲ့နောက်အောက်တိုဘာ3ရက်နဲ့4ရက်နေ့တွေမှာဖူတလင်မြို့နယ်ကူရော်မြို့ကြားမှာရှိတဲ့မောင်းထောင်းကျေးရွာကစာသင်ကျောင်းနဲ့စစ်ရင်ကိုစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကနေအရသာ၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တပ်ပေါင်းစုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူတွေကိုပဲထိခိုက်နေတယ်လို့ပြောပါတယ်
။ဒီနေ့လည်းလုပ်တယ်။ဟွာအဲမောင်းမောင်းဆံပြကျေးရွာမှာအဓိကသူတို့စာသင်ကျောင်းတို့ဆေးရုံတို့တကယ်ဘာမှမဟုတ်တဲ့အဲ public area တွေကိုလေကြောင်းတိုက်ခိုက်သွားတယ်ဗျ။ဒီနေ့လုပ်တဲ့အချိန်မှာမောင်းမောင်းဆံပြကျေးရွာကအဲပြည်သူတုံးအောင်ထိတယ်ဗျ။ရန်သူတို့ဒါပြစ်တာမဟုတ်ပြည်သူတွေရှိတဲ့နေရာကိုပြစ်တာတော့ပြည်သူတွေပဲထိတယ်ဘာမှမဆိုင်တဲ့နေရာတွေရှောက်ပြင်းတယ
်စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့စက်တင်ဘာ30ရက်တိုက်ပွဲအတွင်းမှာတော့စစ်တပ်ဘက်က30ကျော်သေဆုံးပြီး40ကျော်ကိုစစ်သုံးပန်းဖြင့်ဖမ်းဆီးရမိခဲ့ကြောင်းနဲ့ဖမ်းဆီးရမိသူတွေကိုကောင်းကောင်းမွန်မွန်ထိမ့်သိမ်းစောက်ရှောက်ထားတယ်လို့ကာကွယ်ရေးတပ်ဖွဲ့ရဲ့မုံရွာခရိုင်တပ်ရင်း20 BOB ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်သေဆုံးကကျွန်တော်တို့ဟိုဘောနော်ဟိုဘော39ရောက်ပေါ့ကျွန်တော်တို့လောလောဆယ်မြုပ်နှံပေးလိုက်တော့39ရောက်ပေါ့ပေဆုံးတဲ့ထဲကစစ်ကြောင်းမှုကတော့အဲ့ဒီရဲထဲမှာပါသွားတယ်ဗျတက်ခွဲမှုနဲ့တက်စုမှုပေါ့သုံးဖို့ဘူးနှစ်ယောက်ကတော့ကျွန်တော်တို့အရှင်ခတ်မိတယ်မှာပါတယ်ဗျ73ဘန်းကကျွန်တော်တို့လောလောဆယ်48ယောက်ရှိတယ်သူတို့ကိုကျွန်တော်ကောင်းအောင်ကြွေးထားတယ်စေကူတာမှုအပြည့်အဝပေးထားတယ်နောက်ပြီးကျတော့သူတို့ကိုကျွန်တော်တို့ဟိုပေါ့ဟို
မြေပြင်မှာတိုက်ပွဲမရှိတော့ပေမဲ့စစ်တပ်ကစစ်ကြောင်းပြန်ထိုးလာမှာကိုစိုးရိမ်တာကြောင့်တိုက်ပွဲဖြစ်ခဲ့တဲ့အနည်းကစီပါကျေးရွာအပါဝင်ကျေးရွာ3ရွာထက်မနည်းကဒေသခံ 9,000 နီးပါးနေအိမ်တွေမပြောင်းနိုင်သေးပဲဘေးလွရာတိမ်းရှောင်နေကြတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတူက VOE ကိုပြောပါတယ
်တိုက်ပွဲဖြစ်ပေါ်တဲ့နေရာရဲ့အရှိတ်ကရွာစီပါရေပြီးရဲ့နောက်ဘက်ကအဲဆယ်ကုန်းနဲ့ကျွဲတိချောင်းပေါ့နော်3ရွာဆို3ရွာအဲ9,000နဲ့9,000ချားရှိမြတ်ပေါ့3ရွာစာလောက်ပေါ့နော်ရွာတွေပြန်မှုအစီအစဉ်အခြေအနေကတော့တော်ဒီတပတ်ဆယ်ရဲ့အတော်တွင်းတော့ဟိုအစင်ကောင်းကောင်းမပြေနိုင်တော့တူကြဟုတ်ဇွားလေးကိုပြန်စကြောင်းထိုးလာမှအလင်းငိုင်းနဲ့အဲ့လိုဖန်ခန့်ရမှဆောက်လို့ပါအဲတချို့ကကျတော့တော်ရီထဲမှာအဲကိုရခင်ကိုအဲ့လိုနည်းနည်းလွတ်နိုင်မဲ့ဧရိယာလွတ်နိုင်မဲ့အဲ့လိုရခင်နေရာမှာအဲ့လိုတဲလေးတွေလဲပေါင်းမှုလေးနဲ့နေသားတဲ့သူတွေကတော့ပိုခက်ခဲပါတယ်ဒီဘုံကြီးကြောင်းတွေပါနေနေရတဲ့သူတွေကတော့နေထိုင်ရအဆင်မပြေပဲစားရတော်ရရရေးချီဆိုရင်တော့အဆင်မပြေနိုင်ဘူးကြဟုတ်
စက်တင်ဘာ20ရက်မှာကူရော်ရဲစခန်းကိုကာဝေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့ဘုတ်လင်မျိုးကနေကူရော်ရဲစခန်းကိုအင်အားဖြစ်တင်းမှုတွားရောက်ခဲ့တဲ့အင်အား100နီးပါးပါဝင်တဲ့စစ်ကြောင်းဟာစက်တင်ဘာ30ရက်ကကူရော်ရဲစခန်းကနေဘုတ်လင်မျိုးဘက်ကိုပြန်ထွက်လာချိန်မှာစီပါကျေးရွာအနီးတိုက်ခိုက်ခံခဲ့ရတာပါစစ်တပ်ဘက်ကတေဆုံးမှုတွေဖမ်းဆီးခံရမှုတွေနဲ့တူလက်နက်ခဲယမ်းတွေကိုပါကာဝေးတပ်ဖွဲ့တွေဘက်ကသိမ်းဆည်းရမိခဲ့တဲ့ဆိုပါတယ်ဘုတ်လမှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပေမဲ့လူမှုမီဒီယာတွေမှာတော့အဖမ်းဆီးခံရတဲ့စစ်ကောင်စီစစ်သားတွေနဲ့တေဆုံးရသူတွေရဲ့အလောင်းတွေကိုပုံနဲ့တကွဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျာ
ခုတော့နောက်ထပ်စီးရဲသတင်းတစ်ပုဒ်နဲ့ဆက်ပါမယ်ကရင်မြို့သားစီယွန် KNU ထိန်းချုပ်ရာဘကိုးတိုင်းအရှိချမ်းညောင်လေးပင်ခရိုင်နယ်ကရွှေကျင်မြို့နဲ့မုံမြို့တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ drone တိုက်ခိုက်မှုကြောင့်ကလေး3အပါဝင်ရက်သား6ဦးဒဏ်ရာရရှိတယ်လို့ KNU ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသမှာလူရေတသိန်းကျော်ရေဘေးတက်နေတာဖြစ်ပြီးဒေသခံတွေဆက်တော့ရေးသွားလာရေးခက်ခဲနေချိန်မှာလက်နက်ကြီးနဲ့ drone တွေနဲ့လာရောက်ပစ်ခတ်တာလို့ဒေသခံတွေကပြောပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်ခင
်ဗျာ။ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာပဲခူးတိုင်းအရှိချမ်းညောင်လေးပင်ခရိုင်တွေကရွှေကျင်မြို့နဲ့မုံမြို့နယ်တို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပြစ်ခတ်မှု drone နေနဲ့တိုက်ခိုက်မှုတွေကြောင့်ကလေးသုံးဦးအပါအဝင်အရက်သား6ဦးဒဏ်ရာရတယ်ဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့တာပါအဲ့ဒီဒေသမှာရေဘေးသင့်ပြည်သူတသိန်းကျော်ရှိပြီးရေဘေးကိုခန်းစားနေရချိန်မှာဒေသခံတွေဟာစစ်ဘေးကိုပါရင်ဆိုင်နေရတယ်ဆိုပြီးဒေသခံတဦးက VOA ကိုပြောပါတယ
်ရော29ရက်စတိပန်29ရက်နေ့ဒီမနက်ပိုင်းမှာဟောမှာရရှင်ရှင်မြို့နယ်ကကျွန်တော်တို့စလုတ်ကြီးခြေစားရုံ9ခြေတန်တက်ရင်9ခုရှိတက်ရင်ကနေတော့လနဲ့ကြီးနဲ့တိထဲရကျွန်တော်စံဖဲကြီးရတဲ့ကိုကြားရောက်ပောက်ွေးပြီးတော့အမျိုးသမီး2ဦးနဲ့အမျိုးသားတဦးတန်ရတယ် နော်အောက်တိုဘာ2ရက်နေ့မှာလည်းမပဲနယ်ကုန်းကျောင်းအခြေဆိုင်ပေါ်ဟိုအရင်ခဏခဏအားကြီးညောင်လေးမင်းခရံလေးကိုပြစ်စ်လက်နဲ့ကြီးတုံးရည်ပြစ်နေတယ်ဟိုအမှတ်၃တုံးကြာခွန်ခြေညာတက်ရင်ပေါ့သူကပဲနယ်ကုန်းမှာအခြေဆိုင်ရမှာသူကအထိုင်တက်ရင်နေပဲပေါ့အဲ့ရလဲလက်နဲ့ကြီးနဲ့ဒုံးနဲ့ဘုံကျဲလို့မှခလေး၃ဦးထိခိုက်တန်ရအောင်မယ်တနက်ခွန်ကြည့်ရဟိုဒုံးနဲ့သူကဘုံလက်ကျဲတာဘုံတိလက်ကျဲတာပေါ့အခုလောစရည်ကြီးပြီးတော့ဒုက္ခရောက်နေတဲ့အချိန်မှာလေလူတွေကဒုက္ခရောက်နေတဲ့အချိန်သွားတယ်လာတယ်တံပြီးစားစံမရှိဒုက္ခရောက်နေတဲ့အချိန်ဟိုအလူအလူရှင်လေးတွေကိုညှို့ခိုးပြီးတော့ထိုင်ဆောက်စားမယ့်အချိန်မှာသူကအဲစစ်ကောင်စီကခဏခဏလက်နဲ့ကြီးနဲ့တိုက်ခဲ့နေတော့ထိနေလူရဲ့အချိန်ဘဲမှရဲသွားလို့လာလို့မရစားစရာလည်းမရှိဒုက္ခတွေတော့အမျိုးရောက်နေအောင်ပ
ါစတေမာလာ28ရက်နေ့က KNU ရဲ့သတင်းထုတ်ပြန်ချက်အရကရင်မျိုးသားအစည်းအုံထိန်းချုပ်ရာခရိုင်ခုနှစ်ခုတည်းကမြို့နယ်28မြို့နယ်ရှိပြီးအဲ့ဒီထဲကမြို့နယ်20မှာရေဘေးတံကိုခန်းစားနေရကြောင်းအခုညောင်လေးပင်ခရိုင်မှာတော့ရေဘေးသင့်ပြီသူ3,000ကျော်ရှိတယ်ဆိုပြီးထုတ်ပြန်ထားပါတယ်အဲ့ဒီဒေသမှာအင်ဂျင် 22,500 ကျော်ရေကြီးမှုကြောင့်ပျက်စီးခဲ့ရပြီးကြီးရွာပေါင်း180ကျော်ရေကြီးရေရှမ်းမှုကိုခံစားခဲ့ရတယ်လို့လည်းဆိုပါတယ်ဒေသခံတွေကတော့ရေဘေးကောစစ်ဘေးပါကြုံနေရတယ်ဆိုပြီးအခုလိုပြောပါတယ်
ဟုတ်ရွှေရှင်သင်းနဲ့မုံမြင့်နယ်ပေါ်ကျွန်တော်ကြောက်ကြီးသင်းနယ်မှာရေဘေးသင်းအကုန်လုံးတော့ခံစားနေရခြင်းမှာဥမာပြန်ပြီးတော့နလန်ရုံထမ်းမှုပဲမှန်းနေစိတ်ရေလေးနည်းနည်းကြားနေခြင်းမှရှိသေးရအခုကထပ်ပြီးတော့လက်နဲ့ချင်းပြစ်ထဲတော့ရေဘေးရောစစ်ဘေးရောကျွန်တော်တော့ခံစားနေရတာပေါ့
အဲ့ဒီဒေတာမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုလက်နဲ့ကြီးနဲ့ပြစ်ခတ်မှုတွေကြောင့်အရက်သားပြည်သူတွေမကြာခဏထိခိုက်သေးဆုံးတာတွေအိုးအိမ်တွေစာတင်ကျောင်းတွေပျက်စီးတာတွေလည်းရှိနေပါတယ်ရှင
်မအေးမှာသတင်းပေးပို့ခဲ့တာပါဗျာကူလေစစ်ကောင်စီကတကောင်စင်းကောက်နေတဲ့အခြေအနေဘက်ကိုတစ်ချက်ကြည့်အောင်ပါဗျ။စကိုင်းတိုင်းမုံရွာမြို့မှာမြို့ပေါ်ရက်ခွက်တချို့တကောင်စင်းတွေစပြီးကောက်နေတယ်ပြောပါတယ်။မုံရွာဝင်းကျင်တဲ့ကျေးရွာတွေမှာတော့ကောက်ခံတာမရှိသေးဘူးလို့ဒေသခံတွေက view ကိုပြောပါတယ်။တကောင်စင်းကောက်ခံသူတွေဟာလက်နဲ့ကင်ဆောင်ထားသူတွေနဲ့လာရောက်ကောက်ယူကြတာလည်းဆိုပါတယ်။မုံရွာကတကောင်စင်းကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားချက်ကိုတော့မတ်စုမုံကပြောပြပေးပါအောင်ဗျ။
မုံရွာမြို့ပေါ်ကမြို့ပေါ်ရက်ကွက်တချို့မှာပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကနေစပြီးတော့သကောင်စင်းလိုက်လံကောက်ခံနေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။သကောင်စင်းကောက်တဲ့ဖွဲ့ထဲမှာတော့အမျိုးသမီးအမျိုးသားနဲ့လက်နက်ကင်ဆောင်ထားတဲ့စုစုပေါင်း15ယောက်ထက်မနည်းပါဝင်တယ်လို့မုံရွာမြို့ကတူကပြောပြပါတယ်
။ကြားကြီးရက်ကွက်ကိုပြီးခဲ့တဲ့လကုန်30ရက်နေ့ကနေစပြီးတော့သကောင်စင်းစစ်တာအလေမောင်အလေရရောင်သကောင်စင်းစစ်တဲ့နဲ့ဘယ်လောက်ရှိတယ်သူအရေးချင်တယ်ဘယ်လိုရှိတယ်ပေါ့လေအဲဒါကအကုန်လုံးမေးတယ်လူတွေပါခဏအောင်လို့ရှိတော့ဆိုင်ကနေစစ်ရှိတော့ကားကားရှိလားဘာညာပေါ့အိမ်ကဘယ်လိုအိမ်တော့အဲ့ဒါတွေပဲမေးတယ်အမျိုးသမီး10ယောက်တော့ပါမယ်အမျိုးသား9-9ယောက်တော့ပါတယ်10ယောက်တော့ပါသူတို့အစုရတော့နောက်ကနေလှည့်တက်ပြီးဝိုင်းညာပြီးတော့အရာဝတ်တွေနဲ့လှည့်တာပေါ့လေဒါလက်နက်ကန်ရတော့10ယောက်တော့သူတို့ကအနေနဲ့ပါတယ်နှစ်ခွက်ဆွဲပြီးတော့လှည့်တယ်
မုံရမျိုးပေါ်မှာစစ်မှုထမ်းဥပဒေကြောင့်လူငယ်တော်တော်များများဖမ်းဆီးခံခဲ့ရတာရှိခဲ့သလိုအခုသကောင်စင်းကောက်ယူနေတဲ့အချိန်မှာကိုဆိုင်ကယ်စီးလာတဲ့လူငယ်နှစ်ဦးဖမ်းဆီးခံရတယ်လို့ပြောပြပါဗျ
။သကောင်စင်းကောက်ချင်တဲ့လမ်းမှာပြတဲ့ကလေးတွေလေရထဲက30ရင်းနဲ့နှစ်ယောက်ပါတော့တယ်သူတို့အဲ့ဒီသကောင်စင်းကောက်နေတဲ့ကလေးနှစ်ယောက်ဆိုင်ကယ်ချက်စီးတာဆွဲတော့တာ။ဆိုင်ကယ်လူတွေပါကျန်းတော့မရသေးဘူး။မျိုးဝဆိုတော့အဲ့လိုပြရတဲ့ဝတရားတော့တောင်းတော့လည်းမလွယ်ဘူး။ကိုယ်ကိုယ်ကပြထားမှုလည်းမလဲ။
စစ်ကောင်စီရဲ့သကောင်စင်းကောက်ယူတဲ့အစီအစဉ်မှာတက်နိုင်တဲ့ဘက်ကနေမပါဝင်ဖို့ကိုဆန္ဒသိမ်းမှုကိုစန့်ကျင်သူတွေကတောင်းဆိုထားကြပါတယ်။စစ်ကောင်စီအင်အားတောင့်တင်းတဲ့နေရာတွေမှာရှိနေတဲ့သူတွေကတော့ဒီအစီအစဉ်ကိုရှောင်လွှဲဖို့ခတ်ပြီးတော့နေရာဆောင်သွားပြီးသကောင်စင်းအပြည့်အဝကောက်ယူနိုင်မှုဆိုတာကတော့မဖြစ်နိုင်ဘူးလို့တချို့ကလည်းသုံးသပ်ပါတယ်။
ဟုတ်လားတော့ကျွန်တော်တို့အရင်ကတော့သူတို့နိုင်နေတဲ့ကွက်ကိုခိုးတော့လက်လုံးလေကျွန်တော်တို့တည်းကသူတို့ကိန်းရှိနေရှိတော့တော့သူအရင်ကတော့ကောက်ချင်လည်းကောက်မယ်ကောက်ချင်မှလည်းကောက်မယ်လို့ထင်နေတယ်လေရွာလေးပဲဒီမျိုးပေါ်လည်းပဲသူတို့နိုင်နေတဲ့ကွက်ပဲညာလည်းသိနေပြီ
စကိုင်းတိုင်းပါဝင်မွန်ပြည်နယ်တနင်္လာရီတိုင်းနဲ့တခြားနေရာတွေမှာလည်းစစ်ကောင်စီရဲ့လက်နက်ကိုင်ဆောင်ထားတဲ့သူတွေကပါသကောင်စင်းအဖွဲ့နဲ့အတူလိုက်ပါနေတယ်လို့သိရပါတယ်တနိုင်ငံလုံးတိုင်းတာနဲ့တကောင်စင်းကိုအခုအောက်တိုဘာလ1ရက်နေ့ကနေ15ရက်နေ့အထိမြန်မာနိုင်ငံတွင်းနေထိုင်သူအလုံးကိုကောက်သွားမှာဖြစ်ပြီးတော့ပထမဦးဆုံးလူဦးရေစင်းကိုတော့လာမယ့်ဒီဇင်ဘာလနောက်ဆုံးပတ်မှာထုတ်ပြန်မယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်ရှင်
။ရန်ကုန်ကသတင်းပေးပို့ချက်ကိုမတ်စုမွန်ပြောပြခဲ့တာပါဗျာ။ကိုဒေတာတွေကထူးခြားတဲ့သတင်းတွေကို VOA ကိုပေးပို့လို့ရဆိုရင်လဲ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဗျာ။အခုတော့အိန္ဒိယထိုင်းနဲ့မြန်မာကြားကနေဆက်ကုန်သွယ်ရေးအလားအလာကိုကြည့်အောင်ပါဗျ။ ရခိုင်ပြည်နယ်စစ်တွေစစ်ကမ်းကနေအိန္ဒိယအရှေ့မြောက်ပိုင်းကိုဆက်သွယ်ထားတဲ့ကလဒန်မြစ်ဘက်ဆုံကုန်းစည်ပို့ဆောင်ရေးစီမံကိန်းကိုပြီးစီးအောင်လုပ်ဖို့ကြိုးပမ်းနေကြောင်းအိန္ဒိယအစိုးရဖွဲ့ကဒီရက်ပိုင်းနဲ့ပြောပါတယ်။အလားတူထိုင်းအစိုးရကလည်းထိုင်းမြန်မာအာရှလမ်းမကြီးကိုပြင်ဆင်ပြီးပြန့်ဖွဲ့ဖို့ဆန္ဒရှိနေကြောင်းမကြာသေးခင်ကပြောထားပါတယ်။ရခိုင်နဲ့ကရင်ပြည်နယ်ပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့တိုက်ပွဲတွေဖြစ်ပွားနေချိန်မှာအိန္ဒိယနိုင်ငံတွေနဲ့နယ်စပ်ကုံသွယ်ရေးအလားအလာဘလို့ရှိပါသလဲ။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုညံဝဲအောင်ကပြောပြပေးပါမယ
်။ပြည်တွင်းစစ်ကြောင်းရပ်တန့်နေတဲ့ရခိုင်ပြည်နယ်ကအိန္ဒိယရဲ့စိတ်ကမ်းတိဆောက်ရေးစီမံကိန်းတွေပြန်ဆနိုင်ဖို့အာဏာပိုင်တွေနဲ့စကားပြောနေတယ်လို့အိန္ဒိယစိတ်ကမ်းနဲ့ရေချောင်းပို့ဆောင်ရေးဝန်ကြီးဆာဘနန္ဒာဆိုနိုဝါကသတင်းဌာနတွေကိုတင်းနှလာတွေကပြောပါရတယ်။စစ်တွေစိတ်ကမ်းကိုလက်ရှိအာဏာသိမ်းမြန်မာစစ်ကောင်စီကထိန်းချုပ်ထားပေမဲ့ကလဒန်မြစ်တစ်လျှောက်ကိုတော့အာရခတပ်တော် AA ကထိန်းချုပ်ထားတာပါ။ဒါကြောင့်အိန္ဒိယအနေနဲ့ဒီစီမံကိန်းအကောင့်ထဲပို့ဖို့ဆိုရင်သက်ဆိုင်သူအားလုံးနဲ့စကားပြောရလိမ့်မယ်လို့နိုင်ငံရေးလှိလာသုံးသက်သူဦးဖေတန်းကဆိုပါတယ်
။အိန္ဒိယနဲ့ဆိုင်ရမနေလန်ကတော့ဒီအခက်တက်တဲ့ပြင်းပြင်းအောက်ကိုလုံးဝကြီးရောက်နေတယ်လို့ပြောလို့ရတယ်။စစ်တင်မှုကိုရှမ်းမတိုင်းတော်မှာအလိချင်တယ်ဒီလိုပေါ့။စစ်တရားသူမျိုးတမျိုးလေးရကြတော့လေ။ကျန်တဲ့လမ်းသုံးဖို့နှစ်ပုံအဲ့ဒါကအခက်တက်တဲ့အဆင်မပြေဘူး။အဲ့နောက်ရောအဲ့လမ်းကြီးကကွဲထွက်ပြီးတော့ချောင်းမြေကြီးကိုလည်းတော်လို့ရတယ်။စစ်တင်ရတာတမျိုးရဲ့အပြင်ကမှအကျုံးပေါ်မှာစီးပြီးကျနေတာပေါ့။အဲ့လိုရှိနေတဲ့ချောင်းမြေကြီးတော့အရက်တက်တော့လည်းမပူပေါင်းမဆောင်ရဲဘူး။အဲ့လူလူမရနိုင်တဲ့ဒီတိုင်းရှိတယ်။နှစ်ဖွဲ့ဆောင်တဲ့လူမလားသုံးဖွဲ့ဆောင်တဲ့လူမလားစောင့်ကြည့်ရမှတော်ပဲရှိပါတယ
်။ကလရန်ဘက်ဆောင်ကုံစီပို့ဆောင်ရေးစီမံကိန်းကိုအိန္ဒိယကရခိုင်ပြည်နယ်မှာ2009ခုနှစ်ကစပြီးလုပ်ခဲ့တာပါ။စစ်တွေစိတ်ကမ်းကနေချင်းပြည်နယ်ပလောဝမြို့ကိုဖြတ်ပြီးသူတို့ကုံတွင်းပိုင်းပိတ်အရှိမြောက်ပိုင်းကပြည်နယ်တွေနဲ့ဆက်သွယ်ဖို့ဖြစ်ပါတယ်။တချို့ကလည်းအိန္ဒိယဗဟိုအစိုးရကသူတို့နိုင်ငံရေးရဲ့အကျိုးစီးပွားအတွက်အာရခတက်တော် AA ကိုအတိအမှတ်ပြုဆွေးနွေးခြင်းနဲ့သဘောထားတွေရှိနေတယ်လို့ပြောပါတယ်။ဒီတော့တွင်ထိုင်းနိုင်ငံသားရေးဝန်ကြီးကလည်းမြန်မာနိုင်ငံနဲ့ကုံတွယ်ရေးမှာအဓိကကျတဲ့အာရှလမ်းကိုပြင်ဆင်ပေးဖို့ဆန္ဒရှိတယ်ဆိုတာပြောခဲ့ပါတယ်။ဒီလမ်းကမြန်မာပြည်ကိုဖြတ်ပြီးအိန္ဒိယနယ်စပ်သခိုင်းတိုင်းတမူးမြို့အထိမိုင်900ကျော်ရှည်လျားတာပါနှစ်နိုင်ငံနယ်စပ်ကုန်တွေကလည်းဒီလမ်းကိုပြန်ဖွင့်ဖို့ကရင်ပြည်နယ်တဲကလက်နက်ကင်တွေနဲ့ညှိနှိုင်းနေတယ်လို့လည်းတချို့ကဆိုပါတယ်ဒါပေမဲ့အိန္ဒိယနိုင်ငံတွေကစစ်ကောင်စီနဲ့ဆက်ဆံရေးပြန်ပြီးတိဆောက်နေတာကိုတွေ့နေရကြောင်းထိုင်းနိုင်ငံရေးကျွမ်းကျင်သူတဦးက VOA ကိုပြောပါတယ
်အာဆီယံနိုင်ငံတွေရောအထူးသဖြင့်အိန္ဒိယပေါ့လေနော်ထိုင်းပါတယ်အိန္ဒိယပါတယ်တရုတ်ပါတယ်ပေါ့အထူးသဖြင့်ဒီသုံးနိုင်ငံပေါ့လာအိုပေါ့လာအိုကတော့တရုတ်ဩဇာခံပေါ့အဲ့လိုအနေထားမှာအခုကဒီအရင်ကဆိုရင်အထူးသဖြင့်ထိုင်းပေါ့ဒီတော်လိုင်းရေးကန်တာကိုတော်တော်ဟိုဘာပြောမလဲစောက်ကြည့်ပြီးရင်ဒီအောက်ကိုတဲ့အနေထားရုပ်ကြည့်တဲ့အနေထားမှာရှိတော့ပေါ့လေနော်ဒါပေမဲ့လက်ရှိမှာဟိုထင်တယ်လောက်မဖြစ်တော့ဘူးပေါ့တော်လိုင်းရေးဖြစ်ရပေါ့လေနော်အဲ့ဒီအခါကျတော့အခုသူတို့ကဗန်ဒီမအားလောက်နဲ့အထိုင်လျောက်ပြန်ပြီးဆက်ပွက်မဲ့ဆက်ဆက်မဲ့အနေထားရှိတယ်ဒါကအခုနောက်ဆုံးရတဲ့အသေးကိုလေနော
်မြန်မာစစ်ကောင်စီအာဏာသိမ်းပြီးနောက်နေဆက်ကုန်သွယ်ရေးမှာအမေရိကန်ဒေါ်လာတန်းနဲ့ချီပြီးကျဆင်းသွားပါတယ်အခုနှစ်ဧပြီလကနေဇူလိုင်လအထိ၄လအတွင်းနေဆက်ကုန်သွယ်ရေးတွေကနေဒေါ်လာတန်း1500ရရှိခဲ့ပါတယ်ဒါက2023ခုနှစ်ကာလတူတဲ့ထဝက်ကျော်လောက်ရောကြသွားတယ်လို့မြမအစီပွားကူတန်းဌာနရဲ့စီးရင်နေမှာဖော်ပြထားပါတယ်ခင်ဗျာ
မြမနဲ့အိန္ဒိယနိုင်ငံရဲ့နေဆက်ကုံသွေးရေးအလားအလာရန်ကုန်ကသတင်းပေးပို့ချက်ကိုကုညာဝင်းအောင်ပြပြသွားတာပါဗျာအခုတော့ဟာမတ်စ်တိုက်ခိုက်မှုတစ်နှစ်အကြာအစ္စရေးရောက်မြမနိုင်ငံသားတွေအခြေအနေဆက်သွယ်မေးမြန်းထားချက်ကိုကြည့်အောင်ပါဗျာအောက်တိုဘာ9ရက်ဟာမတ်စ်တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတစ်နှစ်အကြာရှေ့လပိုင်းဒေသမှာတိုက်ပွဲတွေနေရာအနှံ့ပေါ်ပေါက်လာခဲ့ပေမဲ့အစ္စရေးနိုင်ငံမှာနေထိုင်နေတဲ့ရောက်နေတဲ့မြမနိုင်ငံသားတွေအားလုံးလို့တို့ဘေကင်းလုံခြုံတဲ့အကြောင်းအစ္စရေးနိုင်ငံတယ်အဗစ်မြို့ကန်တယောက်က VOA ကိုပြောပါတယ်။ဒါပေမဲ့ဆီရဲ့ရိုက်ခတ်မှုကြောင့်စိုက်ပျိုးရေးပညာလာရောက်သင်ယူသူတွေလုပ်ငန်းလာရောက်လုပ်ကိုင်သူတွေလူငယ်အများစုဖြစ်တဲ့မြန်မာနိုင်ငံသားတွေရဲ့နေထိုင်ရပ်တည်ရေးအခက်အခဲတွေတော့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။ကိုသိထိုင်ဦးကဆက်သွယ်မေးမြန်းပြီးတပြတ်ထားပါတယ်ခင်ဗျာ
။ပြည်ခေတ်နေအော်တိုဘလာ9ရက်အစ္စရေးနယ်တွေကိုဟာမတ်စ်သွေးကြော်တွေဝင်ရောက်တိုက်ခတ်ပြီးတော့အစ္စရေးနိုင်ငံသား1000လောက်ကိုတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်အစ္စရေးနိုင်ငံသားတွေကိုတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဖြစ်ရပ်ကအရှေ့လယ်ပိုင်းဒေသကြီးတစ်ခုလုံးရဲ့စစ်ရေးပဋိပက္ခကိုပို့ပြီးတော့ကြီးမားစေခဲ့တယ်လို့ကမ္ဘာနိုင်ငံရေးခင်းကျင်းတစ်ခုလုံးပေါ်မှာလည်းအကြီးအကျယ်ရိုက်ခတ်ခဲ့ပါတယ်။အစ္စရေးနိုင်ငံအတွင်းမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေအခြေအနေရော အစ္စရေးနိုင်ငံမှာနေပေါင်းဆေးလောက်နေထိုင်ပြီးတော့စားသောက်ဆိုင်တွေဖွင့်ထားတဲ့မြန်မာနိုင်ငံသားတူဖြစ်တဲ့ဦးနိုင်နိုင်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ဟိုလွန်ခဲ့တဲ့နေပေါင်း25နှစ်အပါဝင်အခုចောင်းသားကလေးတွေပေါ့နော်ဒီ agriculture နဲ့ရောက်နေတဲ့ကလေးဆိုရင်ဒီမှာ250လောက်ရှိပါတယ်သူတို့ကဘယ်လိုလဲဆိုတော့ဒီမြန်မာနိုင်ငံကစိုက်ပျိုးရေးကသူတို့ကစိုက်ပျိုးရေးဝန်ကြီးဌာနကခေါ်တယ်ဆိုတော့ပြန်ပြပြောမယ်ဆိုရင်ဒီဘွဲရဗီတာကလေးတွေပေါ့ဒီ25ကြာနေပြီးတော့အဲ30ပတ်ဝန်းကျင်ပေါ့နော်ခုလက်ရှိကတော့သူတို့ဒီနိုင်ငံမှာဟိုကြုံရလို့ပေါ့များသောအားဖြင့်စားတောက်ဆိုင်ရတာများကြတာပေါ့တချို့ကြောက်လဲဟိုတင့်တော်တဲ့လောက်ကိုလောက်ကြတာပေါ့ဆိုတော့ဒီစိုက်ပျိုးရေးမှာတော့သူတို့မလုပ်တော့ဘူးဟိုစားဆင်မဖြစ်ခင်တော့တော့သူတို့အဲ့နေဆက်တွေမှာအလုပ်လုပ်တယ်နေစတဲ့မှာကြတော့စစ်ကလည်းတောက်လျှောက်မရက်မနာဖြစ်နေတော့ဒီမျိုးလည်းမှဆွပြီးတော့ဂျုံတလိုပဲလှုပ်ပြီးတော့ဒီတော့ဘဝရက်တည်နေကြတာပေါ့
အစ္စရေးရဲ့ထိုးစစ်ကြောင့်ဂါဇာဒေသမှာလူသားချင်းစာနာမှုအကျပ်တွေဂျုံတွေ့နေရတဲ့အခြေအနေမှာပဲလက်ဗနနိုင်ငံမှာရှိတဲ့ဟဇ်ဘူလာအဖွဲ့တွေကရောအီရန်ဘက်ကပါအစ္စရေးကိုမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်တာမျိုးတွေလည်းရင်ဆိုင်နေရပါတယ်ဒီအခြေအနေမှာမြန်မာနိုင်ငံသားတွေအထူးသဖြင့်မြန်မာနိုင်ငံကနေစိုက်ပျိုးရေးပညာလာတင်တဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလုပ်ကဲ့နေတဲ့မြန်မာနိုင်ငံသားလူငယ်တွေအကြီးအကျယ်ထိခိုက်ခဲ့တယ်လို့ဦးနိုင်နိုင်ကပြောပါလေ
။နံပါတ်၁ကတော့ဒီကလေးတွေအကြောင်းပြောမှာပေါ့နော်။ကလေးတွေကစာလာတင်တဲ့အခါကျတော့သူတို့ဘဝတော့သူတို့ဒီမှာဒီအစိုးရဖွင့်ပေးထားတဲ့တက္ကသိုလ်တက်တဲ့စိုက်ပျိုးရေးနည်းပညာတွေသင်ကြားတယ်။ဒါအရင်ပေါ့နော်စစ်မဖြစ်ခင်မှာဒါပေမဲ့စစ်ဖြစ်တဲ့အခါကျတော့ဟိုများသောအားဖြင့်ကဒီစိုက်ပျိုးရေးလုပ်ငန်းတွေဟာအစ္စရေးရဲ့ဒီပေါ့နေဆက်တွေမှာပဲများသောအဖြစ်ကဒီလုပ်တွေလုပ်ကြတော့စစ်ဖြစ်တဲ့နေရာကလည်းနေဆက်နေရာမှာဖြစ်တဲ့အတွက်သူတို့မှာလုံခြုံမှုမရှိတော့ဒီမျိုးလည်းကောင်တဲလီဗီမျိုးပေါ့နော်အစ္စရေးနိုင်ငံတင်ကြရဖြစ်တဲ့မျိုးမှာပဲနေကြတယ်နောက်ဒီမှာ unity ပေါ့အရင်တော့လူဟောင်းနေကျွန်တော်တို့လိုမျိုးနေကြတဲ့လူတွေကြတော့သူတို့ကိုအလောက်ရှာပေးတယ်သူတို့ကိုတချို့လည်းဟိုပေါ့ဟိုပညာသင်ခြင်းနဲ့ဆိုလဲကျွန်တော်တို့အကြံဉာဏ်ပေးတာပေါ့ဘီယူဒီဆိုင်နဲ့သူတို့ဟိုစောက်ရှောက်ပေးတဲ့ခါကျတော့ဟိုအဆင်ပြေတယ်လို့တော့ပြောလို့ရတာပေါ့ဒါပေမဲ့ရုတ်တရက်ကြီးစစ်ကတောက်လျှောက်ကြီးဖြစ်တဲ့ခါကျတော့ဒီနိုင်ငံရဲ့ဘယ်လိုပြောရမလဲဆိုရင်ဟိုစီးပွားရေးကလည်းစစ်ဖြစ်နေတဲ့နိုင်ငံဆိုတော့စီးပွားရေးမှာလည်းကြက်တဲမှုတွေရှိတယ်နောက်ပြီးတော့ဟိုစီးပွားရေးမှာလည်းကြက်တဲမှုတွေရှိတဲ့ခါကျတော့ဟိုခက်ခဲပါတယ်ဒါပေမဲ့ဒီနိုင်ငံကဟိုပြည်သူလူထုကိုလို့ပြောမှလည်းဆိုတရားဥပဒေအရန်စိုးမှုတဲ့နိုင်ငံဖြစ်တဲ့ကကြတော့ဟိုလုံခြုံမှုရှိတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော်အစ္စရေးမှာဆိုရင်နေဆက်မျိုးတွေဥမာတောင်ပိုင်းမှာပြောမယ်ဆိုရင်အီလတ်တို့အီလတ်ကြတော့များသောအဖြစ်ကအရင်နှစ်တိမနှစ်ပေါင်းများများဆိုတာအဲ့လိုမျိုးဟိုမြေယာတွေမှာနုံးမြေတွေကောင်းတဲ့ကကြတော့သူတို့စီးပွားရေးကိုပို့ပြီးတော့တွန်းအားပေးစိုက်တယ်ပေါ့နော်ဆိုတော့အဲ့ဒီရဲ့မျိုးအီလတ်မျိုးတွေမှာဒါတောင်ပဲမြောက်ဘက်မှာဆိုလဲဒီဘောကေယာရှမောနာတို့အဲ့ဘက်မှာကြတော့တောင်နှမ်းဒေသအေးတဲ့နေရာဖြစ်တဲ့အတွက်ပြီးမျိုးစုံပေါ့နော်သူတို့ကအဲ့နေဆက်တွေမှာသူတို့အလုံးလုံးကြဒါပေမဲ့များသောအားဖြင့်ဒီစစ်ဖြစ်နေတဲ့ပရမဖြစ်စစ်ဖြစ်တာကတော့ဒီရဲ့အစ္စရေးတောင်ဘက်ပေါ့နော်တောင်ဘက်မှာဖြစ်တဲ့ခါကျတော့အဲ့မျိုးမှာဟိုဘုံတွေကအရန်ကျဲတော့သူတို့တွေကဒီမြို့လဲလာတယ်အခုကတော့ဒီရဲ့မြောက်ပိုင်းမှာဖြစ်တယ်မြောက်ပိုင်းမှာဆိုတော့ဂျော်ဒန်ဘက်ဆိုက်ပေါ့နော်အဲ့ဘက်ကဆိုတော့ဒီသူတို့လည်းအဲ့မှာတက်တဲ့ចောင်းသားတွေကလည်းဒီဘက်ကိုမျိုးလဲကိုပြန်လာတာပေါ့ဆိုတော့နေဆန်းမျိုးတွေမှာတော့လုံခြုံမှုတော့မရှိဘူးအဲ့ဒါကြောင့်လည်းလူတွေကအစ္စရေးဆိုတာနေဆန်းမှာရှိတဲ့လူမမြောက်ကိုတယ်လီဗီယိုလာသူတို့ကဟိုစားတော့ဖို့နေဖို့ထိုင်ဖို့နောက်ပြီးတော့သူတို့ရဲ့လက်ကဆိုင်အစ္စရေးထောက်ပံ့နေဆိုတော့ညာတော့ပြမျိုးလဲမှာလူတွေစုနေတယ်အဲကျွန်တော်တို့ပါဝင်ပြီးဒီပြင်သူတို့နိုင်ငံသားတွေပေါ့
တခြားနိုင်ငံနိုင်ငံသားတွေကိုဟာမတ်စ်သွေးကြော်တွေကဒဇာဂန်ပြစ်ဖန်းစည်းခေါ်ဆောင်တာတွေရှိပေမဲ့မြန်မာနိုင်ငံသားတွေကတော့ဘေးကင်းတဲ့အနေအထားမှာရှိတယ်လို့အစ္စရေးနိုင်ငံမှာရှိတဲ့မြန်မာတန်ယုံက VOA ကိုပြောခဲ့ပူပါလေအခုလည်းမြန်မာနိုင်ငံသားတွေရဲ့အနေအထားကဘေးကင်းလုံခြုံတဲ့အနေအထားမှာရှိတယ်လို့ဦးနန်တွေကပြောဆိုသွားပါလိမ့်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကို90 American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်။ ไลโดมิเตอร์เนี่ยเพิ่งอยู่นะสิ่งนี้ส่วนของวิวเอเรียโอนิวออร์ลีนส์สิ่งนี้เรียกว่าเพิ่งอยู่นะสิ่งนี้นะวะนี่สิ่งวิวเอ็มยามาหน้าเจเรียโอสิ่งนี้ยากกว่าไหนกันในเซนไอทีไลโดมิเตอร์ต้องเซนเนี่ยกิโลเฮิรตซ์ก็ต้องคงต้องยานเนี่ยก็ต้องเสียตัวเนี่ยไลโดมิเตอร์งาเซตเนี่ยกิโลเฮิรตซ์งาเสียเสียงงาโรบีเซนิตินึงเรียกมาแทดดูไลน์ละมิเตอร์ที่ยากกว่าเซกิโลเฮิรตซ์ติงงาคงงาโรกันในทั่วเรื่องปีนี้ไป ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုတော့ညစင်နိုင်ကနေ17နိုင်အထိအဲ့မိတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါ။ဗီဒီယိုအမနာကင်ရေဒီယိုအစီအစဉ်ပါဝင်မနေ့ညရေဒီယိုထောက်လွှင့်ချက်တွေနဲ့ညခုနှစ်နာရီရုပ်တန်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်တန်လိုင်းနဲ့အွန်လိုင်းပေါ်မှာနှက်စလေးနိုင်နားဆင်ကြည့်ရှုလို့ရပါတယ်။ဗီဒီယိုကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ရုံချီစိတ်ချရတ
ရင်စနေနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ။ခုတော့ပတ်စံကဏ္ဍတွေလှည့်ကြပါပြီ။သုတဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုမတင်ဆက်ခင်မှာမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။ဒီတစ်ပတ်မျိုးသမီးကဏ္ဍမှာတော့ American Cheshire Obama Foundation ကပေးအပ်တဲ့2024-25 ခုနှစ်အာရှပစိဖိတ်ခေါင်းဆောင်များပညာသင်စုကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေစိုက် Joy House PTA အဖွဲ့ရဲ့စီစဉ်ညွှန်ကြားမှုမန်နေဂျီဝင်းကရရှိလိုက်ပါတယ်။ဒီတစ်ပတ်မျိုးသမီးကဏ္ဍမှာမက်ကင်ဖြူထွေးကမန်နေဂျီဝင်းကိုဆက်သွယ်မေးမြန်းပြီးတင်ဆက်ထားပါတယ်ခင်ဗျာ
။ There's a path we must choose sometimes. Gotta stand up and fight sometimes.
မန်နေဂျီဝင်းရေမင်္ဂလာပါရှင်။ဒီရီအတွက်အချိန်ပေးတာကျေးဇူးများကြီးတင်ပါတယ်။
ဟုတ်ကဲ့မင်္ဂလာပါရှင
်အရင်ဆုံး congratulation လို့လည်းပြောချင်ပါတယ် Managing Wing ကအခုဒီ 2024-25 ခုနှစ်အတွက် Obama Foundation ကအာရှ Pacific ဒေသကခေါင်းဆောင်တွေအတွက်ရည်ရွယ်ပြီးတော့ပေးတဲ့ Obama Foundation Asia Pacific Leader ဆိုတဲ့ Fellowship Program ကိုရရဲဆိုတာသိရတယ်လေဆိုတော့အဲ့ဒီအတွက်လည်းအထူးဂုဏ်ယူပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းအမျိုးသမီးကဏ္ဍမှာအခုလိုပါဝင်ပြောဆိုပေးတာကိုကျေးဇူးအများကြီးတင်ပါတယ်ရှင့်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်မလည်းအခုလိုမျိုးဖိတ်ကြားပြီးတော့မှမိကွန်းကိုဖြေရမှာဖြစ်တဲ့အတွက်အလွန်ဝမ်းသာပါတယ
်ဟုတ်ကဲ့ပါဆိုတော့အရင်ဆုံးပြောပြပေးပါဦးဒီ fellowship ကိုဘယ်ချိန်မှာဆလျှောက်ပြီးတော့ဘယ်လိုရသွားခဲ့တာလဲလောလောကူကူပဲလားဗာဒီအခက်ခဲတွေကြုံခဲ့ရတာရောရှိလဲရှင့
်ပုံမှန်ဆိုလို့ရှိရင်တော့ဒီကျမတို့အသက်အရွယ်ပေါ့နော်အိမ်အောင်ရှင်မလည်းဖြစ်တယ်အလုလုတဲ့လူအတွက်ကကြောင်းတက်ရဖို့ဆိုတာကတော့ခက်ခဲပါတယ်ကိုယ့်ရဲ့နိုင်ငံရဲ့အခြေအနေနဲ့ရောကိုရောက်နေတဲ့အနေအထားပေါ့နော်ဆိုတော့အများတန်းကိုကတော့ဒီ social media တွေကနဲ့ဒီ scholarship ပဲဖြစ်ဖြစ်ဘလို program တွေပဲတက်လာအဲတခြားလူတွေရရှိဖို့ရန်အတွက် share ပေးတယ်ပေါ့ဒါပေမဲ့လွန်ခဲ့တဲ့4လ5လလောက်ကလေးကအဲ့ဒီဘောဒီကြော်ညာလေးကိုတွေ့တဲ့အခါမှာအသက်ကိုကြည့်လိုက်တဲ့အခါမှာအမြဲတမ်းကိုယ်အသက်ကမမီဘူးပေါ့နော်ဒါပေမဲ့ဒီတစ်ချိန်မှာတော့အသက်ကလေးကကပ်မီယုံလေးဖြစ်သွားတော့အဲ့ဒါနဲ့ရှောက်လိုက်တာရှောက်လိုက်တဲ့အခါမှာခက်ပါတယ်သူရဲ့တောင်းတဲ့ဟိုအချက်လက်တွေပေါ့ဖြေရတဲ့အဲ့လိုအစီသဘောမျိုးရေးရတဲ့ဟာတွေကအပုတ်ပေါင်းမနေဘူးပေါ့နော်မေးတဲ့မေးခွန်းတွေဖြေရတာအမျိုးပဲအပတ်နဲ့ချီပြီးတော့ရေးလိုက်ခဏသိမ့်လိုက်ရေးလိုက်ခဏသိမ့်လိုက်နဲ့အဲ့လိုနှစ်ပတ်လောက်ကိုသူ့ရဲ့ဖောင်တွေကိုဖြေခဲ့ရပါတယ်ပြီးမှ submit လုပ်လိုက်တယ်ဟုတ်
ဒီ fellowship ကလေကျွန်တော်တို့မြန်မာနိုင်ငံကလည်းဟိုရဘူးတာအများများဆဆမရှိဘူးလို့ထင်ပါတယ်ဆိုတော့အခုဒါဒီနှစ်မှာဆိုလို့ရှိရင်လေဒါ managing ဝင်တယောက်တည်းရတာလားဒီ fellowship နဲ့ပတ်သက်ပြီးတော့ဗောနော်သူ့ရဲ့အထင်ကရဖြစ်မှုတည်ထားတာလေးတွေလည်းရှင်းပြောပြပါရှင
်ဟုတ်ကဲ့သူကတော့အဓိကတော့ဒီ fellowship ကသူကနေပယ်အတီးတီးမှာရှိတဲ့ဒီလူမျိုးတိုးတက်ရေးကိုပြုလုပ်နေတာဗောနော်စီးပွားရေးနေပယ်တီထွင်မှုတွေစွန့်ဥတီထွင်မှုတွေတဘာဝပတ်ဝန်းကျင်ပေါ့ကဏ္ဍအတီးတီးကဒီထူးချွန်တဲ့ခေါင်းဆောင်တွေကိုသူတို့ကရွေးတယ်လို့ကျမကသိထားတာပေါ့လေဆိုတော့ဒါပေမဲ့ဒီမြန်မာလူမျိုးထဲမှာဆိုရင်တော့ကျမအရှိမညီမလေးတယောက်ရွေးခံထားရတယ်ဒါပေမဲ့ကျမမသိပါဘူးအဲကျမအရွေးချက်ခံရတဲ့ခါကျမသူတို့ចောင်းသားဟောင်းစီရင်ထဲမှာသူတို့ကိုအရင်ဆုံး list ပို့တဲ့ခါမှာမြန်မာပြည်ရနဲ့အဲတူဒီပေါ့နော်ကျမရွေးခံရတယ်ဆိုတာသိတဲ့ခါမှာသူကចောင်းသားဟောင်းအနေနဲ့ကျမကို congratulation လာလို့မှသူနဲ့ကိုနဲ့နှစ်ယောက်ဟိုရဘူးတယ်ဆိုတာကိုသိတာပေါ့ဟုတ်
အဲ့တော့အခုဒီ fellowship က6လလို့တော့သိရတယ်ဆိုတော့ဒီ6လအတွင်းမှာကိုယ့်အတွက်ဘာအခွင့်အလမ်းနေဟိုရမယ်လို့ပြောလို့ရမလဲဘာတွေလုပ်ခွင့်ရမလဲရှင့်
ဟုတ်ပထမအဦးဆုံးသူကဒီ fellowship မှာရွေးချယ်ခံရတာ ਨੇ သူတို့ကကျမတို့ရဲ့ဒီဟိုကိုကူကူတည်ခြင်းဆိုတဲ့ဒီ personality နဲ့ပတ်သက်တဲ့ assessment နေပေါ့เนาะဟိုပတ်စံပေးပြီးတော့မှ assessment လုပ်လို့ရတဲ့ဟာမျိုးကိုသူတို့ကအကုန်ကြခံပြီးတော့မှကျမတို့ကိုကူကိုရဲ့ဒီ personality ကို assessment လုပ်ပေးတယ်အဲ့ဒီဟာကိုပြီးတော့ကျွမ်းကျင်တဲ့သူတွေနဲ့သူတို့အပ်ပေးတယ်ပြီးလို့ရှိရင်ဒီခေါင်းဆောင်နဲ့ပတ်သက်တဲ့ပညာရက်တွေကိုသူတို့သင်ပေးတယ်တပတ်မှာအဲ2နာရီခွဲပေါ့စနေနေ့တိုင်းမှာသူတို့သင်ပေးတယ်ပြီးလို့ရှိရင်ဒီလို one on one ဒီတကယ်ဟိုခေါင်းဆောင်မှာနာမည်ကြီးတဲ့လူတွေ experience ရှိတဲ့လူတွေစီးပွားရေးနယ်ပယ်မှာရောအဲ့လိုမျိုး speaker တယောက်တယောက်ကကျမတို့ကိုအမြဲတမ်းဒီသင်တန်းပို့ချပေးတယ်ပြီးတော့ကိုယ့်ရဲ့ဒီ22နိုင်ငံကရွေးချယ်ခံရတဲ့အခြားသောနိုင်ငံမှာရှိတဲ့ဒီ Asia Pacific ကခေါင်းဆောင်တွေနဲ့လည်းအပတ်တိုင်းဒီgroup တွေတဲ့အနေကောဒီစာတင်ချိန်မှာရောအတူတူအလုပ်လုပ်ပြီးတော့မှ sharing တွေလုပ်ရတယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ဟိုပညာတွေတိုးတယ်ပေါ့
ဆိုတော့ဒီ fellowship လုပ်နေတဲ့အချိန်မှာရောကိုကကိုကြောက်နေတဲ့ data တွေလောက်ခွင့်ရှိတာလားသူတို့သတ်မှတ်ထားတဲ့နေရာကိုသွားရမှာလား
တကယ်ဆိုရင်တော့အရင်တုန်းကတော့သူကဒီ fellowship ဆိုလို့ရှိရင်သူတို့ US ကိုသွားပါတယ်ဒါပေမဲ့ဒီ program လေးကိုကျွန်မရှောက်ဖြစ်တဲ့ရည်ရွယ်ချက်ကလည်း US ကိုမသွားဘဲနဲ့ကိုလက်ရှိလုပ်နေတဲ့အလုပ်ကိုလည်းမပြတ်လုပ်နိုင်ရင်နဲ့ကိုရဲ့အရေးသေးကိုတစ်ဖက်ကနဲ့တိုးတက်နိုင်မယ်ဆိုတဲ့အခွင့်အလမ်းလေးကိုတွေ့လို့ online ကနဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်မရှောက်ဖြစ်သွားတာပေါ့နော်ဆိုတော့သူက online ကဖြစ်နေပေမဲ့လည်းသူတို့ရဲ့ဒီဟိုပြင်ဆင်ထားတဲ့ပြင်ဆင်မှုကြီးကတကယ် in person လိုမျိုးပဲအရန်ကိုဟိုကြီးကြပ်တာမှအစအစီမင်းစည်းကမ်းတွေကအစ lesson plan တွေကအစအရန်ကိုအသေးစိတ်ပြီးတော့မှကျွန်မတို့လိုအပ်နေတဲ့အရာတွေအတွက်ကိုတကယ်ကိုဖြည့်ဆည်းပေးပါတယ်ဟုတ်
ကျွန်မနေချင်ဝင်ရအခုဒါဒီ Joy House Community Center ရဲ့ Program Director တယောက်အနေနဲ့လုပ်နေတဲ့အချိန်မှာဒီ Fellowship ကိုရရပေါ့လေဆိုတော့အခုလိုရလိုက်တဲ့အတွက်ဆောင်မလို့ကို့အလို့အတွက်ကောဗာရင်မြတ်အထောက်ပံ့ဖြစ်စေတယ်လဲဆိုတာလည်းပြောပြပါအောင်နောက်ဒီ Joy House နဲ့ပတ်သက်ပြီးတော့လည်းမေးချင်ပါသေးတယ်အရင်ဆုံးတော့ဒီကို့အလို့အတွက်ပေါ့နော်ဘယ်လိုအထောက်ပံ့ဖြစ်စေပါလဲရှင
်ဟုတ်ကဲ့အများကြီးအထောက်ပံ့ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့အဓိကဒီမှာရွေးချယ်ခံသွားရတာလေအဓိကကျွန်မ join house မှာလုပ်နေတဲ့အတွက်ကြောင့်မလို့ story လေးကအားလုံးထဲမှာသူတို့အတွက်ဟို attraction ဖြစ်သွားတယ်လို့ကျွန်မမြင်ပါတယ်ဒီလက်ရှိ join house မှာလုပ်နေတဲ့ဒီ reset တွေ impact တွေကိုသူတို့စိတ်ဝင်စားတယ်ပြောင်းလဲမှုတွေကိုသူတို့တွေ့တဲ့အတွက်ကြောင့်မလို့သူတို့ရွေးချယ်သွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီဟာရရှိသွားတဲ့အပေါ်မှာဒီ join house ကိုပံ့ပိုးနေတဲ့အလှရှင်ပဲဖြစ်ဖြစ်မိဖက်အဖွဲ့အစည်းတွေကတည်တဲ့အခါမှာဒီ recognize ဖြစ်သွားတာပေါ့နော်ပြီးလို့ရှိရင်ဘာပဲဖြစ်ဖြစ်ဂုဏ်ယူတယ်ဒီအဖွဲ့အစည်းဟာလည်းပဲဒီတကယ်ဟိုအားလုံးတည်ပြီးသားအဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မလို့ဒီ join house အနေနဲ့join house မှာတာဝန်ခံတဲ့လူတစ်ယောက်အနေနဲ့ရွေးချယ်ခံရတဲ့အပေါ်မှာဂုဏ်ပြု email စာတွေလည်းအများကြီးလက်ခံရရှိပါတယ်ဟုတ်
โอเค so join house เนี่ยปะทะပြီးတော့လဲမေးချင်ပါတယ်ဒီ join house community center လက်ရှိမှာအတိအကဘယ်လိုကိစ္စရပ်တွေကိုဆောင်ရွက်ပေးနေတာလဲဘယ်မှာခြေဆိုင်လဲရှင်
join house ကတော့ဒီဟိုထိုင်းနိုင်ငံနေဆက်မဲဆောက်မှာအခြေဆိုင်ပါတယ်ရှင်အတိအကတော့ဒီ2021ခုနှစ်ဖြစ်စဉ်ပြီးတဲ့နောက်ပိုင်းမှာဒီဘက်ကိုရောက်လာတဲ့မြန်မာလူမျိုးတွေအနေနဲ့ပေါ့အဓိက professional တွေလည်းပါတယ် artist တွေလည်းပါတယ်ကျွမ်းကျင်သူတွေပါတယ်ဒါပေမဲ့တစ်ဖက်နိုင်ငံကိုရောက်လာတဲ့အခါမှာသူတို့က illegal ဖြစ်သွားတာပေါ့နော်ဆိုတော့အလုပ်လုပ်လို့မရဘူးဆိုတော့အဓိကစိတ်ပိုင်းဆိုင်ရာမှာမြဲတမ်း depression တွေဟိုအိပ်မရတာတွေအမျိုးမျိုးခံစားရတဲ့အခါမှာဒီကျမလည်းဒီ emergency response officer အနေနဲ့တစ်နှစ်ခွဲလောက်လုပ်ရင်းနဲ့မှဒီresilience ဘိုင်းကိုသွားဖို့လိုတယ်ဆိုတာကိုကိုကိုတိုင်သိရှိလာတဲ့အခါမှာဒီ join house community healing center လေးဆိုတဲ့ idea ကိုယူဆောင်လာတဲ့ဒီဘောနော် American လူမျိုးအဲ Jenny Hellis ဆိုတာရှိတယ်ဘောနော်သူရဲ့ကျမတို့ရဲ့ဒီ Foundation for Education Development က director ဆရာထူချစ်ဘောနော်သူတို့နှစ်ယောက်ကလည်းဒီ tsunami ပြီးကြတဲ့ကထိုင်းဒီပင်လယ်ကမ်းခြေမှာရှိတဲ့သူတွေစိတ်ပိုင်းဆိုင်ရာထိခိုက်သွားတဲ့သူတွေကိုအတူတူသူတို့ဒီလိုမျိုး well-being training တွေလုပ်ရင်းနဲ့ supporting ပေးခဲ့တော့ကျမကလည်းအမြေပြင်မှာဒီ emergency response ကိုလုပ်နေတဲ့အချိန်မှာအဲ၃ယောက်သားတွေ့မိပြီးတော့မှဒီ community healing center အထူးသဖြင့်တော့ဒီ psychosocial support နဲ့ well-being ကို support လုပ်တဲ့ class တွေအကုန်လုံးကိုကျမတို့ဖွင့်လိုက်တယ်ပေါ့နော်ဒီ join house က informal educations ပုံစံမျိုးဖြစ်သွားတာပေါ့ဒါပေမဲ့ तू อ่ะ app နဲ့လည်းသွားတယ် app therapy နဲ့လည်းသွားတယ် mindfulness အပိုင်းကိုလည်းသွားတယ် physical well-being နဲ့ပါတယ်ကျမတို့စီမှာလက်ရှိဘဲကိုဒီ training တွေအကုန်လုံးက23ခုရှိပါတယ်မတူညီတဲ့ training တွေ physical well-being mental well-being နဲ့ဒီ app နဲ့ပတ်သက်တဲ့ဟာတွေအကုန်ပါပါတယ်ရှင်
ချေလျှောက်ကဆက်ပြီးတော့ဘယ်လိုပုံစံနဲ့ဒီ fellowship လုပ်နေရင်လည်းဒီ dry house မှာလည်းဆက်လုပ်သွားမယ်လို့တော့ထင်ပါတယ်ဘယ်လိုပုံစံနဲ့အဲရည်မှန်းချက်ရေရှည်ရည်မှန်းချက်တွေထားပြီးတော့လှုပ်ဆောင်နေပါလဲရှင့်
အဓိကတော့ကိုနဲ့အတူလုပ်တဲ့လုပ်ဖို့ဆောင်ဘက်တွေကိုကိုတင်ယူရတဲ့ဟာတွေကိုဟိုသူတို့ပြန် sharing လုပ်မယ်ပေါ့နော်အဓိကဒီ Obama leadership ရဲ့သူတို့ရဲ့အဓိကရည်ရွယ်ချက်ကလည်းသူတို့က self awareness ကိုသူတို့အရင်သင်ပေးတယ် self change ပေါ့နော် self change ကနေမှကိုကိုယ်တိုင်ပြောင်းလဲပြီးတော့မှကိုယ့်ရဲ့ community ပေါ့ကိုယ့်ရဲ့ community ကမှနောက်ထပ်တစ်ဆင့်ကိုပြောင်းလဲမှုကိုသွားနိုင်ဖို့ရန်အတွက်ကိုသူတို့က train ပေးတာဖြစ်တဲ့အတွက်ကြောင့်မလို့ဒီ6လအတွင်းမှာတင်ယူခဲ့တဲ့အရာတွေကိုနံပါတ်1ကတော့ကိုကိုယ်တိုင်ကိုယ့်ရဲ့ဘဝရဲ့အတွေ့အခေါ်တွေအပြုမှုတွေပြောင်းလဲဖို့အတွက်ကိုခံယူမယ်ပြီးရင်တော့ကိုနဲ့အတူလှုပ်လှုပ်နေတဲ့ကိုယ့်ရဲ့လှုပ်ဖော်ဆောင်ဘက်တွေကိုဒီဟာတွေကိုပြန်ပြီး sharing လုပ်မယ်မှာတချို့သင်ကန်းစာတွေသူတို့ value နဲ့ပတ်သက်ပြီးသင်တဲ့ဟာမျိုးလေးတွေဆိုသူတို့သင်ထောက်ကူပစ္စည်းတွေအစားအမေရိကန်နဲ့ဒီကိုစာတိုင်းနဲ့ပို့ပေးတယ်ဆိုအဲ့ဒီ value နဲ့ပတ်သက်တဲ့ဟာလေးတွေဆိုရင်ကို staff တွေနဲ့လည်းအတူတူပြန်ပြီးတော့မှလေ့ကျင့်ရင်းနဲ့ဒီ capacity building လုပ်လို့ရတယ်ပေါ့နော်ဆိုတော့အဲ့ရနဲ့မှတစင်ဒီ joint house community နဲ့ပတ်သက်တဲ့သူတွေအားလုံးကိုဒီခိုင်ခန့်တဲ့ leadership တွေဖြစ်လာနိုင်ဖို့တော့ရည်ရွယ်ပါတယ်ရှင့်မွေးထုတ်ဖို့တော့
ဟုတ်ကဲ့ပါရည်မှန်းထားတဲ့ရည်မှန်းချက်တွေလည်းအောင်မြင်ပါစေအခုဒီလိုမျိုး fellowship ရတဲ့အပေါ်မှာလည်းဒါဂုဏ်ယူပါတယ်အမျိုးသမီးတယောက်အနေနဲ့ရောမြန်မာနိုင်ငံကလူပုဂ္ဂိုလ်တယောက်အနေနဲ့ကောအထူးပဲဂုဏ်ယူတယ်လို့ပြောရင်းနဲ့ပဲကျေးဇူးတင်ကြောင်းလည်းပြောချင်ပါတယ်ရှင့်အမျိုးသမီးကဏ္ဍမှာပါဝင်ပေးတဲ့ကျေးဇူးများတင်ပါတယ်
โอเคအခုလို့ဖြည့်ချရတဲ့အတွက်လည်းဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
အခုတော့သုတ္တဆုံလင်း American တခွင်အစီအစဉ်နဲ့ဆက်ပါမယ်ဗျာအသက်တရာပြည့်အမေရိကန်သမ္မတဂျမီကတ်တာအကြောင်းမှာသူဟာသမ္မတတာဝန်ကနေအငြင်းစားယူပြီးနောက်ပိုင်းမှာလူမှုအကျိုးပြုလုပ်ငန်းတွေကိုအချိန်ကာလအကြာဆုံးစေတနာဝန်ထမ်းလိုက်လံလုပ်ကိုင်ပေးသူတူဖြစ်လာပါတယ်မြန်မာနိုင်ငံမှာလည်းငြင်းငြင်းရေးအသွင်ကူးပြောင်းရေးအတွက်စတင်ချစ်ပါတဲ့ရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးဒေသခံအဖွဲ့အစည်းတွေနဲ့အတူလက်တွဲဆောင်ရွက်ခဲ့ပူပါတယ်ဒီလိုအကူအညီပေးရမှာပူးပေါင်းဆောင်ရွက်သူတွေကဂျမီကတ်တာနဲ့တွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေကိုပြန်လည်ပြောပြထားပါတယ်။ကိုအောင်ကတင်ဆက်ထားပါတယ်ခင်ဗျာ
။အသက်တရာပြည့်သမိုင်းဝင်မွေးနေ့ပွဲကျင်းပနေတာ။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့က Fox Z ရုံမှာဂျော်ဂျီယာပြည်နယ်ရဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ခဲ့တဲ့ American သမ္မတဂျမီကာတာရဲ့မွေးနေ့အထိမ်းအမှတ်ဂီတာပွဲကိုဂီတာပညာရှင်ဒါဇင်နဲ့ချီအပြင် APA သက်ထောင်နဲ့ချီတက်ရောက်ပါတယ်ဂျမီကာတာ1980ကာလတွေအတွင်းမဲဆွယ်စီယုံခဲ့ရမှာပါဝင်ခဲ့သူတွေလည်းဒီဂီတာပွဲမှာလာရောက်တီးခတ်တီးဆိုကြပါတယ်ပါတီနေ့အလုံးကသူတွေစူးစီးနိုင်ခဲ့တဲ့အပြင်ဂီတကိုချစ်တဲ့သူဖြစ်တာကြောင့် rock and roll သမရလို့လဲမှတ်တမ်းရုပ်ရှင်ရိုက်ကူးသူတယောက်ကအမွန်တင်ကပီးတက်ခဲ့ပါတယ
်ဂီတပေါင်းစုံယဉ်ကျေးမှုပေါင်းစုံလူမျိုးပေါင်းစုံဒီမှာလာဆုံစည်းကြပါတယ်ဒီမိုကရက်ရော republican ရောအားလုံးဒီညမှာလာရောက်ဆင်နွှဲကြပါတယ
်ဝင်းနေပွဲခန္ဓာကိုမတည့်အောင်နိုင်သူကတော့သမရဂျမီကာတာကိုယ်တိုင်ပဲဖြစ်ပါတယ်သူဟာ Atlanta မြို့တောင်ဘက်ကီလိုမီတာ140လောက်အကွာကသူ့ရဲ့အင်္ဂလိပ်မှာပဲနောက်ဆုံးအဆင့်ကျန်းမာရေးဆောက်ရှောက်မှုခံယူနေရတာပါ
it's a 600 person village in the middle of nowhere
သူ Africa မှာစေတနာဝန်ထမ်းအဖြစ်တွားရောက်လုပ်ကိုင်စဉ်နေခဲ့တုန်းကဂျွားကလည်းလူ600သာရှိတာကြောင့်အဲ့ဒီလိုမျိုးအောက်မေ့ပြီးနေတာပါအဲ့ဒီဒေတာအပေါ်လဲတန်ရောစဉ်ရှိတာကြောင့်ဘဝရဲ့လက်ကျန်အချိန်တွေမှာကိုယ်အိမ်ကိုယ်ရာမှာနေတယ်လို့မျိုးဖြစ်အောင်လို့ထင်ပါတယ
်သမရဂျမီကာတာကတော့တမိုင်းဝင်မွေးနေ့အခမ်းအနားကိုဂျော်ဂျီယာပြည်နယ် Plains မြို့ကအင်္ဂလိပ်ထဲမှာတိတ်တဆိတ်ကျင်းပဖျက်ဆီးခဲ့ပါတယ်1924အောက်တိုဘာ1ရက်နေ့မှာမိခင်လီလီယန်ကာတာကသမရကာတာကိုဆေးရုံမှာဖွားမြင်ခဲ့ပါတယ
် The only reason he
ဆေးရုံမှာဘာကြောင့်မွေးခဲ့လဲဆိုတော့အဲ့နေရာသူ့မိအလုပ်လုပ်နေလို့ပ
ါဂျင်းစတက်ကီဟာကာတာမိသားစုနဲ့ယင်းဒီကျွမ်းဝင်သူဖြစ်ပြီးသူဟာဂျမီကာတာသမိုင်းဝင်ပြတဲ့ဥယင်ကအကြီးအကဲပါဆယ်ကျော်သက်ဝန်းကျင်စီးပွားပြက်ကာလာရုံးကစိုက်ခင်း Plains မြို့မှာရှိတဲ့ကာတာစာတင်ခဲ့တဲ့အထက်တန်းကျောင်း 1986ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့မဲဆွယ်စည်းရုံးရေးအဖွဲ့ဌာနချုပ်အဖြစ်ပြောင်းလဲအသုံးပြုခဲ့တဲ့ယထာဘူရာယုံစတာတွေကိုသမိုင်းဝင်ပြတဲ့ဥယျင်ထဲမှာတွေ့နိုင်ပါတယ်။ဂျင်မီကာတာမွေးနေ့အသက်တရာပြည့်သူအထိမ်းမဲ့ပွဲအနေနဲ့လဲသူ့ကိုဂုဏ်ပြုတဲ့အနေနဲ့လူပေါင်း100နိုင်ငံသားသစ်အဖြစ်ကျန်းသစ်စာချိန်ဆဖို့စီစဉ်ခဲ့တယ်လို့လဲစတက်ကီကပြောသွားတာပါ။ဒီနှစ်ဟာသမ္မတကာတာရဲ့ဇနီးRoslyn Carter မရှိတော့တဲ့နောက်ပထမဆုံးကျင်းပတဲ့မွေးနေ့ပွဲလည်းဖြစ်ပါတယ
်
79နှစ်ခွဲတိုင်တိုင်အတူတူပေါင်းဖက်ခဲ့ကြတဲ့ဘဝလက်တွဲပေါ်မရှိတော့တာဟာအလွန်အလွန်ကိုကြည်ခွဲအထူးကျန်စေပါတယ
်မွေးနေ့ဂုဏ်ပြုပွဲကို Atlanta မှာစက်တင်ဘာလအတွင်းစတင်ကျင်းပခဲ့ပြီး Plains မှာတော့ October 1ရက်အင်္ဂါနေ့မှာကျင်းပအဆုံးသတ်ပါတယ်မိသားစုဝင်တွေလည်းဒီပွဲမှာလာရောက်စုံစည်းကြပါတယ်
You'll probably never be to a bigger birthday party, right?
No. Maybe it's 101.
Tamara Jimmy Carter ha Tamara Tawon ga ni sa tin a na yu de naw pai Seidana Win dan a lut twe go a chein cha song lut khe de Tamara le phit par de 1980 khu ne ka sa lo Tamara ne zani ro ha Carter Center go thu daw bi apu pai de ta re ma a phit mya de yoga re hnin nin ta si ye twet saung ywet khe de lo ပရိပခနဲ့ငင်းရရေးကြအပြေရှာနိုင်ရေးကိုလည်းကြိုးပမ်းအားထုတ်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လောကရွေးကောက်ပွဲတွေတရားမျှတမှုရှိရေးစောင့်ကြည့်ရေးလုပ်ငန်းစဉ်ကိုလည်းအကောင့်အထည်ဖော်ခဲ့ပါတယ
်။တက္ကသိုလ်စင်တာနဲ့ကကြတော့ဒီ2016ကစပြီးတော့ဗောနော2016ကနေစပြီးတော့ကျွန်တော်တို့ research တွေတင်တန်းတွေဒီနိုင်ငံရေးပါတီမှရှိနေတဲ့အမျိုးသမီးတွေပြီးလို့ရှိရင်ဒီအဲ့ဒီတုန်းကတော့အာတိုင်းရင်းသားဒီလက်နေကင်တော်လိုင်းရေးဖွဲ့စည်းမှရှိနေတဲ့အမျိုးသမီးတွေကိုဒါအာစာပေးတွေလုပ်တာ research တွေလုပ်တာပြီးလို့ရှိရင်တော့ဒါတင်တန်းတွေပေးတာဗောနော်ဒီဟာတွေကိုကျွန်တော်တို့2018ကတော့တွဲပြီးတော့လုပ်ဖြစ်တာတွေရှိတယ်သူတစ်ဖက်ကအဲ့ဒီတုန်းကဆိုလို့ရှိရင်လေဒါအာငင်းချမ်းရေးဆွေးနွေးပွဲတွေရှိတယ်ဟိုဒီပြီးလို့ရှိရင်2020ရေကောက်ပွဲအတွက်ဗောနော်အဲ့ဒါကိုပို့ပြီးတော့တော့တကယ်ကောပွဲမှာသူတို့ပြည်တိုင်းရင်းသားပါတီမှာရှိနေတဲ့တိုင်းရင်းသူအမျိုးသမီးတွေကပို့ပြီးတော့ဒါအာဒီရေကောပွဲမှာပုံမပါဝင်လာနိုင်ဖို့ဆိုတော့ဒီပြင်ဆင်ချက်အနေနဲ့ကျွန်တော်တို့အဲ့ဒါပူပေါင်းလှုပ်ဆောင်ဖြစ်တာရှိပါတယ်ရှင့
်ဆိုတော့ဟိုအဲ့လိုပူပေါင်းလှုပ်ဆောင်တဲ့အခါကျတော့သူတို့ဘက်ကရောဟိုဘာတွေ support ပေးပါလဲ
အာကျွန်တော်တို့ကဒီတက္ကသိုလ်စင်တာနဲ့ခါကြတော့အဲ့လိုမျိုး funding support တိတံပဲမဟုတ်ဘူးပေါ့နော်။ဆိုတော့သူကကျမတို့ရဲ့လုပ်ငန်းတွေတိုင်းမှာတူတူလှုပ်ဆောင်ကြတယ်ပေါ့နော်။မာကျမတို့တင်တန်းတွေပေးတဲ့ချိန်ဒီမှာဆိုလို့ချင်းလဲဒါဟိုတက္ကသိုလ်စင်တာနဲ့ပူးတွဲပြီးတော့ကျမတို့ဟိုတင်တန်းတွေကျမတို့လုပ်ခဲ့တယ်။အဲ့ဒီဟိုတိုင်းရင်းသားဟိုနိုင်ငံရေးပါတီမှာရှိနေတဲ့အမျိုးသမီးတွေရဲ့အဲ့လို conference forum ကိုကျမတို့လုပ်တာလည်းရှိတယ်ဒါလည်းသူတို့နဲ့ဟိုပူးတွဲပြီးတော့လှုပ်ဆောင်တာတွေရှိတယ်ပေါ့နော်ပြီးတော့ကျမတို့ဒီအာစာတမ်းတွေပြင်ဆင်တာတွေရှိတယ်ဒီ research နဲ့ပတ်သက်လို့ research လုပ်တာ survey လုပ်တာကစာချက်မလို့သူတွဲလုပ်တယ်ပေါ့နော်ဆိုတော့အဓိကကတက္ကသိုလ် center ကတော့ဒီကျမတို့ဒီလုတ်ခဲ့တဲ့ဟာလိုအပ်တဲ့ဒီအရင်မြစ်ပိုင်းပေါ့နော်ဒီမြစ်လို့ပြောတဲ့ခါမှာဒီငွေကအရင်မြစ်ရောပြီးလို့ရှိရင်ဟာအာဒီလူအရင်မြစ်ရောနိပညာဆိုင်ရာအကူအညီတွေရောကိုအကုန်လုံးအထူးတွဲလုပ်ပါတယ်ရှင်းပန်းပိုးပါတယ်ရှင
်းအထက်ခဲတွေကိုဘယ်လိုကြော်လွှားမလဲဆိုရိုင်းနဲ့ပတ်သက်ပြီးတော့တင်တန်းတွေဘာတွေပြီးတယ်ဆိုတော့အဲ့ဒီအချိန်မှာဒီအမျိုးသမီးတွေအနေနဲ့ဘယ်လိုအခက်ခဲမျိုးတွေကြုံနေရတာမျိုးဟိုရှိတယ်လို့သိရပါလေ
ဟုတ်ကဲ့အဲ့ဒီတော့ဆိုလို့ရှိရင်ကျမတို့ဒီ interview ကအာ49ခုလောက်လမ်းဒီကျမတို့လုပ်ဖြစ်တယ်ပြီးလို့ရှိရင်အမျိုးသမီးဆိုလို့ရှိရင်52ယောက်ပေါ့နော်ဒီအဲ့ဒီ52ယောက်ကိုကျမတို့လုပ်ဖြစ်တယ် interview ပေါင်းတော့60ကျော်အဲ့ဒီလောက်ကျမတို့လုပ်ဖြစ်တယ်ပေါ့နော်ဆိုတော့အဲ့မှာဆိုလို့ရှိရင်အဓိကကဒီအာပါတီတွေမှာအဲ့တိုင်းဒါနိုင်ငံရေးပါတီဒီမှာအမျိုးသမီးတွေရဲ့ပါဝင်မှုဘာဖြစ်လို့နည်းတာလဲအမျိုးသမီးတွေတကယ်ကြေရွေးကောက်ခံရတဲ့အချိန်မှာလို့ချင်းအမျိုးသမီးတွေရဲ့ပါဝင်မှုတွေဘာဖြစ်လို့နည်းတာလဲလို့ကျမတို့ကဒီ research ဒီ survey တွေလုပ်တဲ့အခါမှာဆိုလို့ချင်းဟိုသူရဲ့ barriers တွေတော့အများကြီးရှိတယ်ပေါ့နော်ပထမတစ်ခုကဒီတိုင်းရင်းပါတီဒီမှာကိုကအမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်ပြီးတော့မြင့်တင်တယ်အမျိုးသမီးပါဝင်မှုကိုမြင့်တင်တယ်မူဝါဒပိုင်းဆိုင်ရာတွေအဲ့ဟာတွေကနည်းတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ဆိုတော့မျိုးသမီးတွေမဖြစ်မနေဒီဥမာဂျန်တာကိုတာလိုဟာမျိုးပေါ့နော်မဖြစ်မနေမျိုးသမီးဟိုဒီဟိုမျိုးသမီးကဥဆောင်တဲ့နေရာမှာသာပါတော့ပါတီတွေရဲ့ဘဟုကော်မတီတွေမှာဘဟုလုပ်ဥဆောင်ကော်မတီတွေမှာဆိုလို့ရှိရင်အသွေးဒီမျိုးသမီးကအနေဆုံးတိုးဆက်ရခိုင်တော့ပါရမယ်ဆိုတော့အဲ့လိုမျိုးမူဝါဒပိုင်းဆိုင်ရာပြဋ္ဌာန်းတာတွေမရှိဘူးပေါ့နော်တစ်ဖက်မှာအမျိုးသမီးတွေပုံမပါဝင်လာနိုင်ဖို့ဒီတတိတန်အဲ့လိုမျိုးဒီအစီအစဉ်တွေမရှိကြအောင်အမျိုးသမီးတွေပို့ပြီးတော့ပါဝင်လာနိုင်အောင်ဘယ်လိုမျိုးတင်တန်းတွေပေးကြမလဲဘယ်လိုအစီအစဉ်တွေတတ်မှတ်မလဲဘယ်လို strategy မျိုးဘယ်လိုမျိုးဟာမျိုးတွေချမှတ်ပြီးတော့လုပ်ဆောင်မလဲဆိုတဲ့ဟာမျိုးတွေမရှိတော့လဲကျွန်တော်တို့တွေ့ရတယ်
သမရကာတာရဲ့အခုလိုမျိုးစေတနာဝန်ထမ်းဆောင်ရွက်မှုတွေကြောင့်2022ခုနှစ်မှာငင်းကြိမ်းနိုဘယ်ဆုရရှိခဲ့ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
ကူတော့သိပ္ပံနဲ့နီးပညာကဏ္ဍမှာစချဝရာရဲ့ Big Bang Theory နဲ့ပတ်သက်ပြီးနောက်ဆက်တွဲပေါ်လာတဲ့မေးခွန်းတွေအကြောင်းကိုဆွေးနွေးထားပါတယ်။ James Webb အာကာသမှန်ပြောင်းလွှတ်တင်ထားတာ၃နှစ်နီးပါးအချိန်အတွင်းမှာအာကာသတွေကလျှို့ဝှက်ချက်တော်များများကိုသိလာရတယ်လို့ Big Bang Theory လို့ခေါ်တဲ့စချဝရာစတင်ပေါက်ဖွားလာတဲ့အယူဆဟာလည်းစဉ်းစားစရာဖြစ်လာတယ်လို့ Illinois Spoon River Tech တို့ကယူပတ်နက်ခတ်တဗေဒပညာရှင်ဒေါက်တာဝင်းသာထွေးက VOA ကိုပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။အာကာသကိုစူးစမ်းသိလာတဲ့အခါမှာဒီ James Webb Telescope ကိုလွှတ်တင်ထားတာဟိုတစ်ခေါက်ကဆရာပြောသွားပြီးပါပြီဆရာ။ဆရာဒီအလို့လွှတ်တင်ထားတာကြောင့်နော်ဒီအာကာသနဲ့ပတ်သက်တဲ့သိပ္ပံများအပြောင်းအလဲအများကြီးဖြစ်လာနိုင်နေဆိုတာဘာတွေဖြစ်လာနိုင်လဲပြောပြပေးပါဆရာ။
ကျွန်တော်မင်းဆက်ဝင်ကြတယ်။ဒီတောင်ပညာရှင်တွေအာဂါဒါ cosmologist တွေလက်ခံထားတဲ့ Big Bang theory ဟာဘယ်လောက်ထိမှန်ကန်မလဲ၊ဘယ်လောက်ထိပြုပြင်ရမလဲ၊ဘာတွေပြန်ပြီးတော့ပြောင်းလဲရမလဲ၊ဒါကြီးကတကယ်ရောခေတ်တုံးသွားပြီလားစသဖြင့်ဒီမေးခွန်းနဲ့မေးစရာရှိလာတယ်
။ဒါပထမဆုံးပေါ့နော်။ Big Bang theory လေးကိုပြောပြပေးပါဆရာ။အဲ့ဒါဘာ
ပါလဲ။ဟုတ်ကဲ့ကျွန်တော်အကြမ်းချင်းလေးပြောပြပေးပါမယ်။ဆိုတော့လွန်ခဲ့တဲ့နှစ်ပေါင်းတန်ပေါင်း 13,800 ဆိုတော့ 13.8 ဘီလီယံ years ago ကအခုလက်ရှိစကြဝဠာကြီးကဒီမပြောပါလောက်တဲ့အဆက်အမုံလေးကျွန်တော်ကဘာခေါ်လဲ singularity ခေါ်တာပေါ့အဲ့ဒီအမည်အလွန်မင်းတိုတောင်တဲ့အချိန်ကာလတွေအတွင်းမှာတိုင်းဆကြီးမားလို့နဲ့အပူတွေစွန့်ရင်တွေပောက်ကွဲပြန့်လွင့်ခြင်းဆိုတာလေးပြောယနေ့အခုရှိလက်ရှိစကြဝဠာပေါက်ဖွားလာတယ်လို့ရသောအဖြစ်သိပ္ပံပညာရှင်တွေကယူဆထားတာကိုလက်ခံကြတယ်။အဲဒီနေရာမှာပဲအချိန်နဲ့နေရာအစာကျိုးခြင်းဖြစ်တယ်လို့လက်ရှိမှာတော့လက်ခံထားတာပေါ့လေ။ဒီ Big Bang Theory ယူဆချက်ကိုမှန်ကန်မှုအထောက်ထားရလေနှစ်ခုရှိရသူကပါလဲဆိုတော့ဒီကျွန်တော်တို့မြင်နိုင်တဲ့နေပေရှိတဲ့ Visible Range ကနေပြီးအောက်မှာရှိတာနေရောက်ရောင်ကြီးအလွန်မှာကြောက်ခရမ်းလွန်ရောင်ကြီးရှိအောင်အလင်းတွေဒီလောက်ကြာတဲ့အချိန်တွင်လွင့်လာတဲ့အချိန်မှာအလင်းတွေအနိုင်တွေစွတ်စွတ်လို့ဖြစ်သွားပြီးတော့အလင်းနေပေရီယာဘယ်ရောက်ရွေ့သွားလဲဆိုအနေဘက်ကိုရွေ့သွားအဲ့ရောက်ပါဆို redshift လို့ခေါ်တာပေါ့အကြည့်လိုက်တဲ့မှာဘယ်စကြဝဠာ galaxy ဘက်ကြည့်တယ်ကြည့်တယ်သူက redshift ကိုသွားနေတယ်အနည်းအလှိုင်းရွေ့ချမှုကိုတွေ့နေရတယ်အဲ့တစ်ခုကဟို support လုပ်တယ်နောက်တစ်ခုကကျတော့ပောက်ကွဲမှုကြီးပြီးတဲ့အချိန်ကာလအတူတွင်းမှာဘာဖြစ်လဲဆိုတော့ cosmic microwave background ဆို CMB လို့ခေါ်တယ်အဲ့ဒါကြီးကတက်လာတာကစစ်တော်လာပုံပြတ်နေအဲ့ဒါကိုလည်းဟိုတွေ့ရှိတယ်အဲဒါအတွက်ရှိခြင်းအားဖြင့်ဒီအချက်နှစ်ချက်က Big Bang Theory ကိုသူက user ချက်ကိုအထောက်အကူပြုနေတာပေါ့ဒါပေမဲ့ဟိုပြန်ပြီးတော့လည်းငယ်သတိထားဖို့လိုတာကဘာလဲဆိုတော့ပောက်ကွဲမှုကြီးပြီးသွားတဲ့အချိန်ဆဆချင်းဖြစ်တဲ့အချိန်မှာဟိုပြောရင်တော့အချိန်တိုက်တူတယ်တင်းလို့တော့ negative 43 second တင်းလို့ negative 43 second လည်းဒီတော့တွင်မှာဘာမှမရှိရနေပြီးတော့စွန့်ရင်ဒီအပူကြီးကနေပြီးတော့အခြေခံအမှုန်တွေဖြစ်တဲ့ပရမအနုမျိုးတွေပေါ့လေဟိုမဟုတ်ကျွန်တော်တို့ပုံမှန်လို့ပြောရရင်တော့ဒီအရေအကုန်လုံးကနေပြန်ပေါင်းလာချစ်တီဗီပေါင်းလာသေးတယ်အဲ့ဒါကလည်းတော်တော်အချင်းတော်တော်ကြာကြာကိုပေါင်းလာတယ်နှစ်တရာလောက်တွင်မှဟိုဒီအုံလေးတွေဖြစ်ဖို့ဖြစ်ရသေးတယ်ပြီးတော့မှဒီနှစ်3,000-8,000လောက်မှာခုနပြောတဲ့ cosmic microwave background ကစသည်ပြီးပြန်လွယ်လာဒီဒီကြားထဲမှာ recombination ဖြစ်တာတို့ပေါင်းပြန်ပေါင်းစီကြတို့စသည်ဖြင့်အဲ့ဒါဖြစ်သေးတာပေါ့လေတန်ပေါင်း200လောက်မှာဒီစကြဝဠာကြီးကအမှောင်တူကြီးဖုံးသွားနေတဲ့ကာလရှည်ဖြစ်နေသေးတယ်ဆိုအကြမ်းဖြစ်ပြောရတော့အဲ့ဒီကာလအတော်အတွင်းမှာခုနအက်တမ်တွေဘောင်းစီးကြတွေစတဲ့ကကျဲတွေစပြီးတော့တီးဆောက်တာတွေစသဖြင့်ရပြီအလင်းတွေစထွက်တာတွေစသဖြင့်ဖြစ်ရတယ်။နှစ်သန်းပေါင်းတထောင်လောက်မှမှငကံငွေတန်းလိုကျဲစု galaxy တွေစပြီးတော့ပေါင်းစီးပြီးပေါ်ပေါက်လာတယ်ယူဆရတယ်။ဆိုတော့ဒီ galaxy တစ်ခုဖြစ်ဖို့ကနှစ်သန်းပေါင်းတထောင်လောက်အတော်အတွင်းမှာမှဖြစ်ရတာ။အဲ့လောက်ကြာတဲ့အချိန်နောက်တစ်ခါနှစ်သန်းပေါင်း1,000လောက်မှာခုနလိုကျယ်စု galaxy တွေက cluster ဖြစ်တယ်နောက်တစ်ခါအဲ့လို cluster အုပ်စုတွေပေါ်ပြီးတော့မှ super cluster ဆိုရဲကျယ်စုပင်လယ်ကြီးဖြစ်ရတာပေါ့လေအဲ့ဒါ
big bang theory ပေါ့နော်ဆရာ
big bang theory ပေါ့လေ အဲ့ဒါပေါ့အဲ့ဒါပါလဲဆို big bang theory ရဲ့အကြမ်းဖျင်းယူဆချက်ပေါ့လေ
ဟုတ်ကဲ့ဆရာဒီအခု big bang theory ကိုဟိုရင်ပြန်ဝမလို့ဖြစ်တယ်ဆိုတာဘာတွေတွေ့လို့ပါလဲဆရာဒီ telescope ကနေဒီမှန်ပြောင်းကနေပြီးတော့ဘာတွေတွေ့လို့ပါလဲဆရာ
အခုကကျွန်တော်တို့ကဘာလို့သတိထားဖို့လိုလဲဆိုတော့ဒီ James Webb Telescope ကိုယ်တိုင်ကရုပ်ရပံပြောင်းနေမတူဘူးဥပမာ Hubble Telescope လို့မှန်ပြောင်းဆိုရင်အလင်းနေပယ်ထဲမှာကြည့်ရနောက်ကဒီရောက်ရောက်ကြည့်နေပယ်ထဲမှာကြည့်အဝေးကဟာကြီးကြည့်တာဒါပေမဲ့ James Webb Telescope ကြာတာသူကအဝေးစောကလာတဲ့အလိုင်းတွေကိုအလင်းလိုင်းတွေကိုကြည့်ဖို့ဆိုတော့ဒီအလင်းထွက်လာတဲ့အချိန်ကအလင်းအနေနဲ့လာတဲ့အချိန်အတွင်းမှာဒီ galaxy တွေအလင်းမှုန်နေရတယ်အလင်းအစိုက်သေးတွေကလည်းစံဒီဘက်ကိုပြန်ယူရည်လားတော့ဘာဖြစ်သွားလဲဆိုတော့ဒီလာတဲ့အလင်းလှိုင်းတွေကဒီစွန့်ဆန့်လို့ဖြစ်သွားပြီးတော့အနည်းရောက်ရောက်ကြီးပဲရောက်သွားတယ်ဆိုတော့အဲ့တော့ဒီ telescope က James Webb telescope ကမြန်မာအဓိကအပြင်တော့ infrared telescope လို့ခေါ်ပါဘူးသူက infrared ဆိုရယ်အနည်းအောက်ရောက်ကြီးတွေနဲ့တိုင်းပြီးတော့ကြည့်ရတာပေါ့အဲ့တော့ကြည့်ရခါကျတော့ဘာတွေ့လဲဆိုတော့ JDS GS Z14-0 လို့နာမည်ပေးထားတဲ့ galaxy တစ်ခုကိုတွေ့တယ်အဲ့ဒီ galaxy ကစက်ကြဝဠာတီဂါဇာနဲ့ပြီးတော့တွေ့လို့ရှိရင်နှစ်တန်ပေါင်း290အကြာအကွာဝေးလောက်မှာတွေ့ရလို့သူကပြောတယ်။စထွက်တဲ့နေရာနေရနှစ်တန်ပေါင်း290အကြာမှာတွေ့လို့ပြောတယ်။ခုနကပြောထားတာက galaxy တစ်ခုဖြစ်ကွာနှစ်တန်ပေါင်း1000လောက်ကြာ။အော်ဒီ290မှာတွေ့ရဆိုဘယ်ကဒီ galaxy ရောက်လာလဲ။အဲ့တော့မကြာခင်မှာပဲ JDS GS Z14-1 ဆိုတော့ galaxy တစ်ခုထပ်တွေ့ပြန်အောင်ဒီ galaxy ကလည်းနှစ်တန်ပေါင်း290လောက်မှာတွေ့နေရတယ်။ဒါမဲ့အထူးကြတာဒီ galaxy ကဟိုရင့်ကျက်ပြီးသား galaxy တခုဖြစ်နေတာသွားတွေ့ရတယ်။ဆိုတော့ခုနပြောတာနှစ်တန်ပေါင်း1000လောက်ကြာမှာ galaxy ဖြစ်ရမယ်။အခုကရင့်ကျက်ပြီးသား galaxy 290မှာတန်ပေါင်း290မှာတွေ့ရဆိုတော့ဒါဘယ်ကလာတာလဲဒီ galaxy ကဘယ်ကောင်ရှိနေရလား။တခြား universe ကနေပြီးတော့မှာနှစ်ခုကနေပြီးဝင်တိုက်မိတဲ့အတွက်ကြောင့်မလို့ရောက်လာသလား။ဒါမှမဟုတ်လေတခြား university တခုကပြတ်သွားပြီးတော့မှပြန်ပြီးဖြစ်လာတာဒါမှမဟုတ်လေဒီတခြား university က black hole ရဲ့ဝင်ပြီးတော့ပြန်မှုတ်ထုတ်လိုက်လို့ဒီဘက်ကိုရောက်လာတာအခုတော့ဝင်တိုက်တယ်ဆိုရယ်ဖြစ်တိုက်လိုက်တဲ့အချိန်ဟာဟို big bang ဖြစ်တယ်လို့လည်းတချို့ယူဆရတယ်ရှိတာပေါ့လေယူဆချက်တွေကအမျိုးမျိုးစွန့်နေနေကြတယ်ပြီးတော့ဟောဒီ big bang theory ကမှားတယ်လို့လည်းပြောလို့မရသေးသလိုတော်လေးလည်းပြန်ပြီးတော့ modify လုပ်မရနဲ့ပြီးလို့ရှိရင်ပြန်ပြီးတော့ယူဆချက်တွေအမျိုးမျိုးရေးရမယ့်အပုံစံမျိုးဖြစ်နေပါတယ်
ဆရာအယူအဆတွေအမျိုးမျိုးဖြစ်နေကြတယ်ဆိုတော့ဆက်အမြင်ရောဘယ်လိုရှိပါလဲဆရာ
ကျွန်တော်တော့ဘယ်လိုယူဆလဲဆိုတော့စက်ကြဝဠာတစ်ခုပြတ်သုံးပြီးတော့နောက်တစ်ခါတစ်ခုအပင်ကူးပြောင်းနေအဲ့ဒါကိုကျွန်တော် big bang လို့ပဲဟိုမြင်တယ်ပေါ့လေဟိုဘုရားဟောထားတာရှိရလေလက်ရှိစက်ကြဝဠာကြီးရတယ်အတိုင်းအစမရှိကြီးရယ်နောက်တစ်ခါစက်ကြဝဠာအနန္တဆိုတော့စက်ကြဝဠာဘောင်းကလည်းအများကြီးရှိနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဒေါက်တာဝင်းသာထွေးရဲ့ပြောကြားချက်နဲ့ပဲဒီတဲ့ရင်ဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
် VOA ရဲ့အစီအစဉ်တွေကိုဝေဖန်အကြံပြုစာတွေပေးပို့လိုရဆိုရင်တော့ burmese@voanews.com email ကိုရေးသားပေးပို့နိုင်ပါတယ်ဗျာ။အခုတော့ကျွန်တော်တို့ရဲ့စနေမနေ့အစီအစဉ်တွေလည်းပြီးဆုံးကနီးပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်အချင်းချင်းတင်ပြပါမယ်။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့နိုင်ရင်မလေးရှားအနေနဲ့ရှစ်တောင်အရှနိုင်ငံများအဖွဲ့အာဆီယံကိုတိုက်တွန်းပေးဖို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်နဲ့တွေ့ဆုံစဉ်မြစ်တရက်ခံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဂျာဗက်အစိုးရကောင်ဆောင်နိုဘယ်ဆုရှင်မိုဟာမက်ယူနစ်စ်ကတောက်ချာနေမှာပြောပါတယ်မလေးရှားဟာလာမယ့်2025ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူမှာဖြစ်ပါတယ်တခါနိုင်ငံတကာသတင်းတွေမှာတော့အီရန်ရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခိုက်မှုတွေဘလို့တုတ်ပြန်မယ်ဆိုတာကိုအစ္စရေးကမဆုံးဖြတ်ရသေးကြောင်းနဲ့အစ္စရေးနဲ့အီရန်ရဲ့ရေနံတွင်းတွေကိုမထိခိုက်စေဖို့စဉ်းစားတင်ကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတောက်ချန်နေအင်ပီရိုသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တခါဂါဇာမှာစစ်မှတ်ဖြစ်ပွားနေတဲ့နှစ်နှစ်ထဲဝင်လာချိန်မှာပဲဒဘရီရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစ္စရေးနဲ့ဒေသရင်းပြောမပြနိုင်တော့အောင်ခန်းစားနေရတာတွေအဆုံးသတ်ဖို့တောင်းဆိုလိုက်ပြီးတော့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာအဆောက်အအုံတွေကိုမထိခိုက်ဖို့တဲ့အကာအကွယ်ပေးချဖို့ပတ်ကြားလိုက်ပါတယ်။မနေ့အောက်တိုဘာ9ရက်မှာဟားမတ်စ်နဲ့တခြားလက်နက်ကိုင်အဖွဲ့တွေကအစ္စရေးကိုကျောက်မဖွဲတိုက်ခိုက်ခဲ့ရတာနဲ့နောက်ဆက်တွဲဖြစ်တောင်းနဲ့ချီတဲ့ပြည်သူတွေတေးချေတငယ်ရခဲ့သလိုအစ္စရေးဂါဇာနောက်ဖက်ကမ်းဒေသနဲ့အခုဆိုလေဘနွန်နိုင်ငံထိပါတန်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ရွှေ့ပြောင်းခဲ့ရပါတယ်ခင်ဗျာထိတ်တန်းသတင်းအကျဉ်းတွေကတော့ပါပဲခင်ဗျာအခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပါတယ်ဗျရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ခင်ဗျာVOA America တန်ရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြစေ။တော်တော်ရှင်နဲ့အားလုံးဖေးရနေကြပါလို့ဗျာ။